Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာ VOA American တံမြန်မာပိုင်းအစီအစဉ်က2015ခုနှစ်ဇွန်လ15ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်6:00နာရီကနေ9:00ထိ American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 3240နဲ့49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြီပါခင်ဗျာ။အခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါ
။မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ရင်းမြေနိုင်ငံကတစ်ဖက်နဲ့တစ်ဖက်တိုက်ခတ်နေကြတဲ့အုပ်စုတွေဟာပထမဆုံးအကြိမ်ဖြစ်ဂျနီဗာမြို့တော်မှာဒီကနေ့တွေ့ဆုံဆွေးနွေးကြပါမယ်ကတ်လူမျိုးစုပြည်သူစစ်တွေဟာ IS အဖွဲ့ရှိတဲ့ Syria နဲ့ကြားနှီးကိုတဖြည်းဖြည်းချင်းကပ်လာနေပါပြီမြန်မာနဲ့ထိုင်းနိုင်ငံကြားလျှက်စစ်လောင်စာဆီဆိုင်ရာနားလည်မှုစာကျွန်လာတွေဒီကနေ့ရေးထိုးကြဖို့ရှိပါတယ်ဒီလိုမြန်မာနိုင်ငံကသတင်းတွေကိုမှတ်အင်ဂျင်နိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာဒီမနက်ခင်းမှာနားဆင်ကြရမယ့်အထက်မှာဆိုရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံခရီးစဉ်အဆုံးသတ်ပြီးခဲ့တဲ့အကြောင်းသတင်းလွှာနောက်ပြီးတော့မိထီလာမြို့မှာဒီမိုကရက်တစ်အင်အားစုတွေပူးပေါင်းပြီးတော့မနေ့ကဆန္ဒပြကြရမှာအကန့်အသတ်နဲ့ခွင့်ပြုခဲ့တဲ့ဆိုတဲ့အကြောင်းသတင်းပေးပို့ချက်အပတ်စဉ်ထုတ်လွှင့်ပေးနေကြပြည်တွင်းသတင်းသုံးသပ်ချက်ကဘာတလွှာထူးခြားဆန်းပြအစီအစဉ်နဲ့မြန်မာပြည်ကပေးစာစာရယ်ကိုနားဆင်ကြရပါမယ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာဆိုရင်တော့
မြန်မာနိုင်ငံမှာဒီလူတွေအကုန်လုံးကနိုင်ငံရေးအပြောင်းအလဲကိုလူလာတယ်လူငယ်တွေလည်းလူလာတယ်ဆိုတော့ကျွန်တော်တို့ကနိုင်ငံရေးသိပ္ပံကိုစနစ်တကျနဲ့သိဖို့လိုတယ်ဆိုရ
ယ်နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြပါဖြစ်ပါတယ်ခင်ဗျအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးကြပါလိမ့်မယ်ခင
်ဗျရင်းမြေနိုင်ငံမှာလက်နဲ့ချီကြလာနေပြီဖြစ်တဲ့ပဋိပက္ခအဆုံးသတ်ရေးအတွက်တစ်ဖက်နဲ့တစ်ဖက်တိုက်ခတ်နေကြတဲ့အုပ်စုတွေဟာပထမဆုံးအကြိမ်ဖြစ်ဂျနီဗာမြို့တော်မှာတွေ့ဆုံဆွေးနွေးကြဖို့တောင်းနေကြပါပြီ။ယမင်နိုင်ငံကရှီယာဟူသီသဘုံအဖွဲ့တွေနဲ့ပြပရောက်တမရအဘူရာဘူးမန်ဆူဟာဒီအစိုးရအဖွဲ့ကြားတနင်္လာနေ့မှာစတင်မဲ့အဲ့ဒီဆွေးနွေးပွဲတွေကိုကုလသမဂ္ဂကကြားဝင်ဆောင်ရွက်ပေးခဲ့တာဖြစ်ပါတယ်။ဟူသီသဘုံအဖွဲ့တွေကယမင်နိုင်ငံအတွင်းကနေရာအတော်များများကိုဖေဖော်ဝါရီလအတွင်းထိန်းချုပ်လိုက်နိုင်တဲ့အတွက်တမရဟာဒီဟာဆော်ရီအာရေဗျနိုင်ငံရီယတ်မြို့တော်ကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဟူသီသဘုံအဖွဲ့နဲ့သူတို့ရဲ့မဟာမိတ်တွေကိုဆော်ရီအာရေဗျကပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေဟာယမင်နိုင်ငံအတွင်းကတချို့ခရိုင်တွေအတွင်းမှာဆက်လက်ပြုလုပ်နေစေဖြစ်တယ်လို့အမည်မဖော်လိုတဲ့လူမျိုးရေးအရာရှိတူကပြောပါတယ်။ဒီတော့တွင်ဟူသီသဘုံအဖွဲ့တွေကိုထောက်ခံတဲ့ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်ပွဲတွေကိုစန့်ကျင်တဲ့အနေနဲ့ရောစာနာမျိုးကိုတင်ပိုက်ထားတာကိုစန့်ကျင်တဲ့အနေနဲ့ရောစာနာမျိုးမှာချီတက်စာနာပြခဲ့ကြပါတယ်။
ကတ်လူလက်နက်ကင်တွေဟာ IS စစ်သွေးကြော်တွေခိုင်မာထိန်းချုပ်ထားတဲ့တူရကီနယ်စပ်နားကအဓိကကျတဲ့ Syria နိုင်ငံရဲ့ Tel Abyad မြို့နာကိုချီကပ်နေပါပြီ။ Tel Abyad မြို့ကိုပြန်ပြီးသိမ်းပိုင်နိုင်မယ်ဆိုရင် IS ဖွဲ့တွေအသုံးပြုတဲ့လမ်းပန်းဆက်သွယ်ရေးနဲ့ရိတ်ခါတွေကိုပို့ပေးနိုင်တဲ့လမ်းကြောင်းတွေကိုချက်တောင်းနိုင်မှာပါ။ကတ်တပ်ဖွဲ့တွေနဲ့စစ်သွေးကြော်တွေကြားတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံ Syria ပြည်သူထောင်ပေါင်းများစွာဟာလွတ်မြောက်ရာကိုထွက်ပြေးခဲ့ကြပါတယ်။ Syria စစ်ပြေးဒုက္ခသည်တွေဝင်မလာနိုင်အောင်တူရကီစစ်သားတွေကတားမြစ်ခဲ့ပြီးနောက်မှာလဲဒုက္ခသည်တချို့ကတော့တူရကီနိုင်ငံထဲကိုရောက်အောင်သွားနိုင်ခဲ့ပါတယ်။စစ်သားတချို့ကဒုက္ခသည်တွေကိုဝင်လာခွင့်ပေးတာမြင်ရတယ်လို့သတင်းတောက်တယောက်ကပြောသလိုနောက်ထပ်သတင်းတောက်တယောက်ကလည်း Syria ဒုက္ခသည်တွေဟာတဲ့ဒီအတားအဆီးတွေကိုကြော်ဖြတ်ဝင်ရောက်တာကိုလည်းတွေ့ရတယ်လို့ပြောပါတယ်ရှင်။
အီရန်နျူကလ িয়ার ရေးအတွက်ဆွေးနွေးနေကြတဲ့ကမ္ဘာအင်အားကြီးနိုင်ငံတွေဟာအီရန်အပေါ်အလျှော့ပေးမှုတွေကိုအရှင်းမြင်လွှတ်ဆောင်နေကြတယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ယာမင်နတန်ယာဟုကတင်းငွေနေမှာပြောကြားလိုက်ပါတယ်။ဇွန်လကုန်ပိုင်းမှာဆွေးနွေးမှုတွေအပြည့်အစုံနိုင်ဖို့ကိုယ့်ကိုယ်ကိုသတ်မှတ်ထားတဲ့ကမ်တတ်ရဲ့မတန်ငင်ကမ္ဘာအင်အားကြီး6နိုင်ငံဟာအီရန်အနေနဲ့အရက်ဖက်သုံးနျူကလ িয়ার အစီအစဉ်တွေကိုရှေ့တိုးဘယ်လိုလွှတ်ဆောင်နိုင်မလဲဆိုတာကိုကြံနေသေးတဲ့သတင်းပတ်နှစ်ပတ်လောက်အတွင်းအပြည့်အစုံဆုံးဖြတ်ချက်ချကြရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကယ်ရီဦးဆောင်ပြုလုပ်နေတဲ့ဂျနီဗာမြို့ကဆွေးနွေးမှုတွေကိုအစ္စရေးဝန်ကြီးချုပ်ကအပြင်းထန်ကန့်ကွက်နေတာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးဆွေးနွေးမှုတွေဟာလာမယ့်ရက်အနေနဲ့အတွင်းတခြားအကြောင်းကိစ္စတွေပေါ်မလာဘူးဆိုရင်အခုလအတွင်းသဘောတူညီချက်ရနိုင်တယ်လို့အီရန်သမ္မတကပြောကြားအပြီးနောက်တနေ့မှာနတန်ယာဟုကအဲ့ဒီလိုပြောကြားလိုက်တာပါ။သဘောတူညီချက်ရဖို့တတ်မှတ်ထားတဲ့ဇွန်လ30ရက်နေ့နီးကပ်လာတဲ့နေ့အမျှကာလရှည်ကြာပြုလုပ်လာတဲ့ဆွေးနွေးမှုတွေဟာတိုးတက်မှုရနေကြောင်းဟက်ဆန်ရူဟာနီကသတင်းတောက်တွေကိုအီရန်မြို့မှာစနေနေ့ကပြောကြားလိုက်တာပါ။ဒါပေမဲ့တချို့ကိစ္စတွေကိုဆက်ဆွေးနွေးဖို့ကြံနေသေးတယ်လို့သူကပြောပါတယ်
။ပိုလန်နိုင်ငံအတွင်းအမေရိကန်စစ်သုံးလက်နက်အမြောက်များထားရှိရေးအမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးညှိနှိုင်းနေတယ်လို့တနင်္ဂနွေနေ့ကပိုလန်ဆိုရကပြောပါတယ်။ညှိနှိုင်းနေတဲ့အမေရိကန်ရဲ့အစီအစဉ်ကအရှေ့ဥရောပမှာအမေရိကန်စစ်အင်အားတိုးချဲ့ရေးနဲ့ဘော်တစ်နိုင်ငံတွေအပေါ်ရုရှားလှုပ်လာနိုင်တဲ့ရန်လိုတဲ့လုပ်ရက်တွေကိုတားဆီးကာကွယ်နိုင်ဖို့ဖြစ်ပါတယ်။ စီအစဉ်အရတိုက်ပွဲ၃တင့်ကားတွေနဲ့အခြားလက်နက်ပစ္စည်းတွေကိုပိုလန်နိုင်ငံမှာထားရှိရေးအမေရိကန်ကိုတောင်းဆိုမှာဖြစ်တယ်လို့ပိုလန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒီအစီအစဉ်ကိုပြီးခဲ့တဲ့လတုန်းကဝါရှင်တန်မြို့တော်မှာအမေရိကန်စစ်တပ်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးမကြာခင်ဆုံးဖြတ်ချက်ချမယ်ဆိုတဲ့အာမခံချက်ရခဲ့တယ်လို့ပိုလန်ကာကွယ်ရေးဝန်ကြီးထော့မတ်စီမိုစနစ်ကပြောပါရယ်တကယ်လို့များအမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာနဲ့အမေရိကန်သမ္မတဘရက်အိုဘားမာတို့ကခွင့်ပြုမယ်ဆိုရင်အမေရိကန်နေအနေနဲ့စစ်တုံးရှင်တွေကိုပိုလန်နိုင်ငံထဲမှာထားရှိမှာဖြစ်တယ်လို့ဘူလ်ဂေးရီးယား၊အက်စတိုနီးယား၊လက်တဗီးယား၊လစ်သူးနီးယား၊ရိုမေးနီးယား၊ပိုလန်နဲ့ဖြစ်နိုင်ကြီးဟန်ဂေရီနိုင်ငံတို့မှာအမေရိကန်တပ်သား9,000ထိခြားထားမှာဖြစ်ပါတယ်။အဲ့ဒီနိုင်ငံအားလုံးဟာတချိန်ကဆိုဗီယက်ပြည်ထောင်စုရဲ့ဩဇာလွှမ်းမိုးခဲ့တဲ့နိုင်ငံတွေဖြစ်ပါတယ်ရှင်။
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါရခင်ဗျာ။တောင်ကိုရီးယားနိုင်ငံဆိုလ်မြို့တော်ကအကြီးဆုံးဆေးရုံကြီးအတွင်းအရှိအလယ်ပိုင်းအသက်ရှူလမ်းကြောင်းကုသမြန်ယောဂါမတ်စ်ယောဂါရှိနေတာကိုတွေ့ခဲ့တဲ့အတွက်ဆေးရုံရဲ့လုပ်ငန်းတချို့ကိုယာယီဆိုင်းငံ့ထားလိုက်ပါတယ်။ဆေးရုံအနေနဲ့အရေးပေါ်မဟုတ်တဲ့ခွဲစိတ်ကုသမှုတွေနဲ့လူနာသစ်လက္ခဏာတွေကိုရပ်ဆိုင်းထားလိုက်တယ်လို့ Samsung ဆေးရုံအကြီးအကဲစုံဂျေဟွန်းကတင်းနှင်းတွင်နေမှာရုပ်မြင်သံကြားကတရားပြသတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဆေးရုံကိုလူနာလာကြည့်တဲ့သူတွေကိုလည်းလာခွင့်ပြုမှာမဟုတ်တယ်လို့မဟုတ်ဘူးလို့သူကပြောကြလိုက်ပြီးအဲ့ဒီလိုဆက်လက်ရပ်ဆိုင်းထားတဲ့မတင်ဆိုတာကိုဇွန်လ24ရက်နေ့မှာဆုံးဖြတ်ချက်ပြန်ချမယ်လို့ပြောပါတယ်။ Samsung ဆေးရုံမှာတွေ့ရှိခဲ့တဲ့လေးယောက်အပါအဝင် Mask Yoga ကုသသူ9ဦးထပ်မံတွေ့ရှိကြောင်းတောင်ကိုရီးယားကျန်းမာရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်တဲ့အချိန်မှာပဲဆေးရုံရဲ့လုပ်ငန်းတွေဆန်းငံ့ထားမဲ့တဲ့ရင်ထွက်လာတာပါ။ယောဂါပုတ်ကုသသူတွေတဲကတဦးကတော့ Slovak နိုင်ငံမြို့တော် Bratislava မြို့မှာစနေနေ့တုန်းကဆေးရုံတင်ခဲ့တဲ့တောင်ကိုရီးယားစီးပွားရေးလုပ်ငန်းရှင်တဦးဖြစ်ပါတယ်။ Mask Yoga ကုသပြန်ပွားနေမှုကြောင့်တောင်ကိုရီးယားနိုင်ငံမှာကြောင်းနေပိတ်ထားခဲ့တာကိုဒီကနေ့တင်းလာလေးမှာတော့ပြန်ဖွင့်နေပြီဖြစ်ပါတယ်
။မြန်မာနိုင်ငံလျှက်စစ်စွမ်းအားနဲ့စွမ်းအင်ဝင်ကြီးဌာနနှစ်ခုတို့ကနေပြီးတော့ဒီထိုင်းနိုင်ငံစွမ်းအင်ဝင်ကြီးဌာနတို့ကြား MOU နားလည်မှုစာကြွန်လှော်ရီဒီကနေ့နေပြည်တော်မှာလက်မှတ်ရေးထိုးကြမယ်လို့ထိုင်းစွမ်းအင်ဝင်ကြီးဌာနအရာရှိတဦးပြောတာကိုကိုကပြည်ထိုင်းနိုင်ငံတို့ The Nations သတင်းစာမှာရေးသားဖော်ပြထားပါတယ်။စာကြွန်လှော်အရာနှစ်နိုင်ငံအကြားတဘာဝဓာတ်ငွေပိုက်လိုင်းတွေတိဆောက်ရေးရေနံတူးဖော်ရှာဖွေရေးနဲ့ရေနံကျက်စက်ရုံတွေတိဆောက်ရေးတို့ပါဝင်တယ်လို့ဆိုပါရယ်။ဒါ့အပြင်စာကြွန်လွှာတွေထဲမှာရေအားလျှက်စစ်ဆဲတိဆောက်ရေးနဲ့လျှက်စစ်တအားထုတ်လုပ်ရေးမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေလည်းပါဝင်မယ်လို့ဆိုပါရယ်။အခုလိုစာကြွန်လွှာတွေလက်မှတ်ရေးထိုးတာဟာမြန်မာနိုင်ငံအတွင်းလျှက်စစ်တအားလိုအပ်ချက်ကြီးမားလာနေတဲ့အတွက်အဓိကဖြစ်တယ်လို့ဆိုပါရယ်။ဒီစာကြွန်လွှာတွေအရထိုင်းနိုင်ငံကပုဂ္ဂလိကလျှက်စစ်တအားပေးကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံအတွင်းမှာထွက်ပေါ်လာမယ့်အခွင့်အလမ်းတွေကိုဆက်လက်ရှာဖွေစူးစမ်းပြီးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ဖို့အခွင့်အလမ်းရှိစေမယ်လို့ဆိုပါတယ်ရှင်
။ဂျော်ဂျီယာနိုင်ငံတ블리စီမှာစနေနေ့ကဆိုးရတဲ့ရေကြီးမှုကြီးဖြစ်ပေါ်ခဲ့တဲ့အတွက်ဝန်ကြီးချုပ်အီရာကလီကာရီဘတ်ရှ်ဗီလီကတင်းငွေနေ့ကအရေးပေါ်ဝန်ကြီးအဖွဲ့အစည်းအုပ်ဘက်ကိုခေါ်ယူခဲ့ပါတယ်။စနေနေ့ညနောက်ပိုင်းကဂျော်ဂျီယာနိုင်ငံမြို့တော်မှာမိုးတဲထန်စွာရွာသွန်းပြီးတော့လေပြင်းတွေတက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ12ဦးသေဆုံးပြီးဒါဇင်ပေါင်းများစွာလည်းပျောက်ဆုံးနေပါတယ်။ရေကြီးမှုတွေကြောင့်မြို့တော်မှာရှိတဲ့တိရစ္ဆာန်ရုံပျက်စီးသွားပြီးတိရစ္ဆာန်ရုံတွေကဝက်ဝံတွေကြားတွေနဲ့ရင်းမြင့်တွေပါထွက်ပြေးလွတ်မြောက်ကုန်တယ်လို့ဆိုပါတယ်။ဒေသခံတွေအနေနဲ့ကိုယ်အိမ်အတွင်းမှာပဲနေကြဖို့ဝန်ကြီးချုပ်ကာရီဘတ်ရှ်ဗီလီကတိုက်တွန်းပြောကြားထားပြီးလွတ်သွားကြတဲ့တိရစ္ဆာန်တွေကိုတွေ့ရင်အရေးပေါ်ဌာနကိုခေါ်ယူအကြောင်းကြားကြဖို့နှုတ်ဆော်ထားပါတယ်။ရတဖတ်ဝင်နေတဲ့စစ်သားတွေကလည်းပျောက်ဆုံးနေတဲ့တိရစ္ဆာန်တွေကိုလိုက်လံရှာဖွေနေတာမှာတွေ့တဲ့တိရစ္ဆာန်တွေကတချို့ကိုဖမ်းလို့ရတာကိုဖမ်းပြီးတချို့ကိုလည်းပြစ်တက်လိုက်ကြတယ်လို့ဆိုပါတယ်။မြို့ကအတော်များများလဲခိုးလုံစရာနေရာမရှိဘဲဖြစ်နေတယ်လို့တန်ရှင်းတောက်သုံးရည်နဲ့အလျက်စင်ပြီးပြတ်တောက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့မြို့တော်အရာရှိတွေကပြောပါတယ်။
ကျေကွန်တစ်ခုပေါ်ဆင်းသက်နိုင်ခဲ့ပြီးတဲ့နောက်အာကုံသွားလို့9လလောက်ဆက်သွယ်ပြတ်သွားတဲ့ဥရောပအာကာသအေဂျင်စီ ESA ရဲ့ဂျိုဆင်းရင်ငယ်ဟာစနေနေ့မှာတော့ကမ္ဘာမြေနဲ့အဆက်အသွယ်ပြန်ရခဲ့ပါတယ်။စနေနေ့နှောင်းပိုင်းက ဖီလီဂျိုဆင်းရင်နဲ့တမိနစ်ကျော်လောက်ဆက်သွယ်ပြန်ရခဲ့တယ်လို့ဂျာမနီလေယာဉ်နဲ့အာကာသယာဉ်လေ့လာရေးစင်တာကပြောပါရယ်ကျဲတဂွန်ကိုလက်ပတ်နေတဲ့ရိုဆက်တာမိခင်အာကာသယာဉ်ကြီးကတဆင့်ကဘာမြေစီကိုအချက်လက်ပေါင်း300လောက်ဖီလီဂျိုဆင်းရင်ငယ်ကနေပြန်ပို့ပေးခဲ့တယ်လို့ ESA ကပြောပါရယ်နိုဝင်ဘာလ12ရက်နေ့ကကျဲတဂွန်ပေါ်ဆင်းသက်နိုင်ခဲ့တဲ့ဖီလီယာဉ်ဟာပထမဆုံးကျဲတဂွန်ပေါ်ကိုဆင်းနိုင်ခဲ့တဲ့အာကာသယာဉ်တစ်ခုဖြစ်ပါရယ်ဆင်းသက်နိုင်ခဲ့အပြီး3ရက်အကြာမှာပဲနေစွမ်းအင်3ဘက်တရီကုန်သွားတဲ့အတွက်လုပ်ငန်းလည်ပတ်မှုရပ်နားသွားခဲ့တာကနေအခုကျဲတဂွန်ကနေနားကိုနှီးကပ်သွားတဲ့အတွက်နေစွမ်းအင်ပြန်ရပြီးကဘာမြေကိုပြန်လည်ဆက်သွယ်ခဲ့တာဖြစ်ပါရဲ့ရှင
်ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုယ်စဝန်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာဖြစ်ပါရဲ့ခင်ဗျာအခုတော့သတင်းလွှာတွေကိုနားဆင်ကြအောင်ပါ ဒေါအောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်တဲ့သတင်းလွှာကိုအရင်ဆုံးတင်ဆက်ပေးပါမယ်. NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့9ရက်ကြာတရုတ်နိုင်ငံခီးစဉ်ဟာတနင်္ဂနွေနေ့မှာပြီးဆုံးသွားပါတယ်။ဒီခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့တယ်လို့ပီကျင်းမြို့တော်အပြင်ရှန်ဟိုင်းကွင်းပင်စတဲ့မြို့တွေကိုလည်းဒေါအောင်ဆန်းစုကြည်တွားရောက်ခဲ့ပါတယ်။တရုတ်မဟာဒတိုင်းကြီးစီကိုလည်းဒေါအောင်ဆန်းစုကြည်တွားရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့တရုတ်အစိုးရဘက်ကရော NLD ပါတီဘက်ကပါထဲထဲဝင်ဝင်သတင်းထုတ်ပြန်တာမျိုးမရှိခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်ရဲ့9ရက်ကြာတရုတ်ခီးစဉ်နဲ့ပတ်သက်လို့ဒေတာရင်းသတင်းမီဒီယာတွေမှာရေးသားတုံးသက်ထားတာတွေကိုစုစည်းပြီးတော့ကိုစော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဒေါအောင်ဆန်းစုကြည်ရဲ့တမန်ဝင်9ရက်ကြာတရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ပထမဆုံးနေ့မှာတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံခဲ့တဲ့အကြောင်းစင်ဟွာနဲ့ CCTV သတင်းတွေမှာအချင်းချင်းဖော်ပြခဲ့တာကလွဲလို့တရုတ်ဆူရဘက်ကရော NLD ဘက်ကပါဒီခီးစဉ်နဲ့ပတ်သက်လို့သတင်းထုတ်ပြန်ခဲ့ခြင်းမရှိပါဘူး။တကယ်တော့အဒေါအောင်ဆန်းစုကြည်အနေနဲ့တရုတ်နိုင်ငံကိုသွားခဲ့တာဟာတရုတ်ကွန်မြူနစ်ပါတီ CPC ရဲ့ဖိတ်ကြားချက်နဲ့သွားခဲ့တာဖြစ်ပြီးနိုင်ငံခြားရေးဌာနရဲ့ဖိတ်ကြားချက်ကြောင့်မဟုတ်ဘူးလို့ South China Morning Post သတင်းစာမှာဒီကနေ့ဇွန်လ15ရက်နေ့ရက်စွဲနဲ့ရေးသားထားပါတယ်။သမ္မတရှီကျင်းပင်ဟာလည်းတရုတ်နိုင်ငံရဲ့တန်တမာရေးထုံးစံကိုဖျက်ပြီးဒေါအောင်ဆန်းစုကြည်ကိုလက်ခံတွေ့ဆုံခဲ့ပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့အထွေထွေတင်းမှုတယောက်အနေနဲ့သမ္မတရှီကျင်းပင်ကတွေ့ဆုံတာဆိုပေမဲ့လည်းပြည်ပနိုင်ငံတစ်ခုကအတိုက်ခံပါတီခေါင်းဆောင်တဦးကိုတရုတ်သမ္မတအနေနဲ့လက်ခံတွေ့ဆုံရိုးထုံးစံမရှိတဲ့အတွက်သမ္မတရှီကျင်းပင်ကအခုလိုတွေ့တာဟာထူးခြားတဲ့အချက်ဖြစ်တယ်လို့သတင်းစာမှာထောက်ပြထားပါတယ်။ပါတီအကြီးအကဲတွေအနေနဲ့တွေ့ဆုံပွဲမှာနိုင်ငံရေးစီးပွားရေးတို့အပြင်နိုင်ငံအကျိုးတူကိစ္စတွေကိုဆွေးနွေးကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့ခွင့်ရေးလှုပ်ရှားမှုတွေကိုဦးဆောင်နေတဲ့ဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံအနေနဲ့အစဉ်လာအားဖြင့်မိတ်ဆွေအဖြစ်သတ်မှတ်ခဲ့တာမဟုတ်ပေမဲ့လည်းမြန်မာလူထုရဲ့တရုတ်ပြည်ပေါ်လက်ရှိအမြင်သဘောထားနဲ့လာမယ့်ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလက်ရှိအနေထားနဲ့ပိုပြီးအနိုင်ရနိုင်ခြေရှိတာကြောင့်ဒေါအောင်ဆန်းစုကြည်ကိုဖိတ်ခေါ်တွေ့ဆုံတာဖြစ်နိုင်တယ်လို့ဆိုပါတယ်။သမ္မတရှီကျင်းပင်ဟာနိုင်ငံတကာအတိုင်းအဝန်းကြားမှာပြုပြင်ပြောင်းလဲရေးကိုလိုလားသူအဖြစ်ပြသနိုင်အောင်ချစ်ကြည်လမ်းကြောင်းဖွင့်ပြီးဒေါအောင်ဆန်းစုကြည်ကိုအခုလိုဖိတ်ကြားတာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ဘက်ကလည်းအယူဝါဒကွဲပြားနေမှုတွေကိုဖိဖဲထားပြီးနိုင်ငံရေးရှိအကျိုးဖြစ်ထွန်းစေမယ့်ကိစ္စတွေကိုပဲဒီခေတ်စဉ်အတွင်းမှာအာယုံဆိုင်လှုပ်ဆောင်ခဲ့တဲ့အတွက် win-win လို့ခေါ်တဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေတဲ့ခေတ်စဉ်ဖြစ်တယ်လို့ South China Morning Post သတင်းစာမှာရေးသားဖော်ပြထားပါတယ်။ဒါပေမဲ့ HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့အပါအဝင်တခြားလူ့ခွင့်ရေးအဖွဲ့အစည်းတွေကတော့ Nobel ဉာဏ်ရည်ဆုရှင်ဒေါအောင်ဆန်းစုကြည်အနေနဲ့သူမနေအိမ်မှာအကျေကျုံနဲ့ဖမ်းဆီးခံထားရစဉ်တုန်းကနိုင်ငံတကာက Nobel ဉာဏ်ရည်ဆုရှင်တွေကလှုပ်ရှားပြောဆိုခဲ့တဲ့အတိုင်းတရုတ်နိုင်ငံမှာဖန်စီထင်းသိမ်းခံထားရတဲ့နိုဘယ်ဉာဏ်ရည်ဆုရှင်လူလျှောက်ဘိုလွတ်မြောက်ရေးအတွက်တရုတ်ခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုသင့်တယ်လို့ထောက်ပြပြောဆိုကြကြောင်းရိုက်တာသတင်းမှာရေးသားထားပါတယ်။ဒါပေမဲ့ဒေါအောင်ဆန်းစုကြည်တရုတ်နိုင်ငံကိုရောက်လာတဲ့ဗုဒ္ဓဟူးနေ့မှာပဲလူလျှောက်ဘိုအပေါ်ချမှတ်ထားတဲ့ပြစ်ဒဏ်ကိုပြင်ဆင်စရာအကြောင်းမရှိဘူးလို့တရုတ်အစိုးရကပြောကြားခဲ့တယ်လို့ရိုက်တာသတင်းမှာရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်ဟာတရုတ်နိုင်ငံမှာရှိနေစဉ်အတွင်းဘေကျင်းနဲ့ရှန်ဟိုင်းမြို့တို့အပါအဝင်တရုတ်မဟာဒတိုင်းကြီးကိုလည်းတွားရောက်လေ့လာခဲ့သလိုမြန်မာပြည်နဲ့အိန္ဒိချင်းပြည်နယ်တစ်ခုဖြစ်တဲ့ယူနန်ပြည်နယ်ထဲကကုမင်းမြို့စီကိုပါတွားရောက်ပြီးပြည်နယ်ကွန်မြူနစ်ပါတီအတွင်းရေးမှူးလူဂျီဟန်းနဲ့တွေ့ဆုံခဲ့တယ်လို့ The Star Online သတင်းမှာရေးသားထားပါတယ်။ The Straits Times သတင်းစာမှာဒေါအောင်ဆန်းစုကြည်ရဲ့ယူနန်ပြည်နယ်ခင်းစဉ်အကြောင်းရေးသားထားတာမှာတော့ယူနန်ပြည်နယ်အတွင်းစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်ခဲ့မှုတွေဟာမြန်မာနိုင်ငံအတွက်အတူယူစရာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကဆိုခဲ့တယ်လို့ဖော်ပြထားပါတယ်။ယူနန်ပြည်နယ်ကွန်မြူနစ်ပါတီအတွင်းရေးမှူးလူဂျီဟန်းကလည်းတူညီတဲ့တိုင်းရင်းသားလူမျိုးစုတွေယူနန်နဲ့မြန်မာနိုင်ငံနှစ်ဖက်စလုံးမှာရှိနေကြတယ်ဆိုတာကိုမိမောင်းထိုးပြောကြားခဲ့တယ်လို့ The Straits Times သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်နဲ့ပတ်သက်တဲ့သတင်းတွေကိုကုစားဝင်လိုက်စုစည်းပြီးတော့တင်ပြပေးကြတာဖြစ်ပါတယ်ခင်ဗျာအခုတော့မိတ်ထီလာဘက်ကဆန်းသပြသတင်းကိုဆက်ပါမယ်ဖန်စီခံထားရတဲ့ចောင်းသားတွေနဲ့ဝိုင်းရံပြည်သူတွေကိုပြန်လွှတ်ပေးရေးအပါဝင်မတရားတဲ့ဥပဒေတွေနဲ့ပတ်သက်လို့မိထီလာမြို့မှာဒီမိုကရက်တစ်အင်အားစုတွေစုပေါင်းပြီးတော့ငင်းချမ်းစွာဆန္ဒပြကြရမှာအကန့်အသတ်တွေနဲ့ခွင့်ပြုခဲ့ပြီးတော့တခြားလူတွေပူပေါင်းပတ်ဝန်းမှုမရှိအောင်ရဲအင်အားအများအပြားသုံးပြီးတော့စီတမ်းမှုကိုနောက်ကနေတောက်လျှောက်လိုက်ပါခဲ့တယ်လို့ဆန္ဒပြသူတွေကဆိုပါတယ် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင
်ဗျာလက်ပတ်ကျန်းဖတ်မှု3လပြည့်အဖြစ်ဂျွန်လ10ရက်နေ့မှာဆန္ဒပြဖို့ခွင့်ပြုချက်တင်ခဲ့ရမှာတန်ဃာရီရဲ့စံမွဲရှိတာကြောင့်ဆိုကဒေတာဆိုင်ရာအမိန့်နဲ့ပယ်ချခံခဲ့ရပြီးဂျွန်လ14ရက်နေ့ကိုပြန်လည်ခွင့်ပြုပေးခဲ့တာပါဂျွန်လ14ရက်နေ့မှာတော့မိထီလာမျိုးကဒီမိုကရက်တစ်အင်အားစုတွေဆန္ဒပြခဲ့ရမှာအကန့်အသတ်တွေလုပ်ခဲ့ပြီးရဲအင်အားတွေများပြားစွာလိုက်ပါခဲ့တယ်ဆိုပြီးဆန္ဒပြမှုကိုဦးဆောင်သူတို့ဖြစ်တဲ့ကိုတီဟာကပြောပါတယ
်ကြိုးတန်းပြီးတော့မှသွားမယ်ဆိုတော့စာမျက်နှာပါပါတယ်နားစင်ကြော်ပြီးရတယ်ကမောသားဗန်နေပြီးတော့အင်းဝဗန်အထိကျူးကျော်တန်းမလို့ဘူးကျွန်တော်တို့တားမြစ်တယ်ပေါ့ဗျာ။အဲဒီကနေပြီးတော့မှကျွန်တော်ဆက်တွေ့တဲ့အခါကျတော့ကျွန်တော်ပြောထားတာလူငယ်90ဆိုပြီးကျွန်တော်က25 30လောက်ပဲရှိတယ်ပေါ့ဗျာ။ဒါပေမဲ့ရဲရင်ကများနေရပေါ့ဗျာ။ရဲရင်က100ကျော်လောက်ရှိတယ်ပေါ့ဗျာ။နော်။အဲဒီပုံမှာပူပေါင်းပါဝင်မဲ့ဟာတွေကလည်းအဲ့အင်အားကိုမြင်နေပြီးတော့မှပူပေါင်းပါဝင်နိုင်မှုရှိဆိုးရွံ့တာပေါ့ဗျာ။မျိုးလူလူကလည်းတအားကိုနိုးကြသွားတယ်ဗျသို့တော်လည်းပဲဝင်ရောက်ပါဝင်ပူပေါင်းဝင်မရအောင်ကိုသူတို့အနေနဲ့ဝိုင်းရံထားတဲ့အနေအထားပိတ်ဆို့ထားတဲ့အနေအထားတွေ့ရတယ်ဗျ
တနားပြသူတွေရဲ့လက်ကင်ပိုစတာတွေဟာလက်ဗန်းမြို့မှာចောင်းသားတွေကိုအာဏာပိုင်တွေကရိုက်နဲ့ဖမ်းဆီးတဲ့ပိုစတာတွေဖြစ်နေတဲ့အတွက်တားမြစ်မှုတွေရှိခဲ့တယ်လို့ဆိုပါတယ
်ကျွန်တော်အဓိကကြိုင်ဆောင်တဲ့ပုံတွေကိုသူတို့ကကျွန်တော်အစရင်တောင်းဆိုတဲ့အခါမှာသူတို့အနေနဲ့ကထုတ်ခိုင်းတယ်ဗျကျွန်တော်အဓိကပါတဲ့ဓာတ်ပုံပိုင်းတွေဆိုလို့ရှိရင်လက်ရမ်းမှာအတိုင်းမှပြုတ်ခွဲနေတဲ့တက်ပုံပနိုင်းတွေပါတယ်ဗျာနောက်ပြီးတော့ဂျန်နီမျိုးတော်ခမ်းမရှိမှာတာဝန်ဆိုပြီးတော့လက်ပတ်အနီးပတ်ထားတဲ့သွားရှင်ပုဂ္ဂိုလ်တွေအချက်ဖက်တဲ့ပုံတွေပါတယ်ဗျာအဲ့ဒါတွေသူကအဓိကဖြစ်ဆိုင်နေကြဗျာကျွန်တော်တို့အဲ့ဒါကိုလုံးဝဖြုတ်မပေးနိုင်ပါဘူးကြီးကျယ်တိုင်းကိုလည်းရက်မပေးနိုင်ပါဘူးဗျာနော်ကျွန်တော်လွတ်လပ်စွာဆန္ဒဖော်ထုတ်ခွင့်ရတရားဝင်တင်တဲ့ပုံအောင်ပြီးတော့ပေးနိုင်ပြီမပေးနိုင်မပေးနဲ့ပေါ့
ဒီဆန္ဒပြမှုကိုဒီမိုကရက်တစ်အင်အားစုတွေအားလုံးစုပေါင်းဥဆောင်ခဲ့ကြရလို့ဆိုပါတယ်သူတို့ရဲ့ဆန္ဒပြပွဲဟာဖန်ဆီးခံထားရတဲ့ចောင်းသားတွေနဲ့ဝင်းရံပြည်သူတွေလွတ်မြောက်ရေးအတွက်လို့ပြောဆိုကြပါတယ်ကျွေးကျော်တန်တွေထဲမှာတော့ပြည်တွင်းစစ်ချုပ်ငင်းရေးအကြမ်းဖက်မှုတွေရပ်တန့်ရေးတရားဥပဒေစိုးမိုးရေးမတရားမှုတွေပပျောက်ရေးဖန်ဆီးခံចောင်းသားတွေနဲ့ဝင်းရံပြည်သူတွေလွတ်မြောက်ရေးကျွေးကျော်ခဲ့ကြပါတယ်ရှင်
မအေးမှတင်ပြတော့တာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရပါမယ်အမေရိကန်ဆိုးရရဲ့ yes YCL အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုဥပဒေပြုရေးနဲ့အုပ်ချုပ်ရေးဆိုင်ရာလုပ်ငန်းတွေကိုပညာတော်အသင်းဖြစ်လေ့လာဖို့အတွက်ဝါရှင်တန်မြို့တော်မှာရောက်ရှိနေတဲ့လူခွင့်ရေးဒီမိုကရေစီဂျာနယ်ရဲ့အက်ဒီတာဖြစ်တဲ့ကိုထူးကျော်ဝင်းနဲ့ကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းပြီးတော့တင်ဆက်ထားပါတယ်ခင်ဗျာ
ကျော်ဝင်း view ကိုလာပြီးတော့တွေ့ဆုံမြင်မြင်ပြုလာအထူးပဲကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်
မိသားစုကိုစား
ဟုတ်ကဲ့
ဆိုတော့ကိုထူးကျော်ဝင်းကလက်ရှိမြန်မာပြည်မှာမြန်မာ knowledge society
ဟုတ်တယ
်မြန်မာလို့ဆိုရင်ဘယ်လိုခေါ်လဲ
မြန်မာအသိပညာလူအဖွဲ့အစည်းလို့ပဲပြောမှာအသိပညာမြင့်တင်တဲ့လူအဖွဲ့အစည်းလို့ပဲပြောမှာ
ဆိုအဲ့ဒီအဖွဲ့အစည်းကဘယ်တုန်းကဘယ်လိုအခြေအနေမျိုးအောက်မှာဘယ်လိုစိတ်ကူးနဲ့စပြီးတော့ဖွဲ့စည်းတာလဲ
အဲ့အဲ့ဒီအကြောင်းပြောမယ်ဆိုရင်တော့ဒါကျွန်တော်ရဲ့တကယ် background ကကျွန်တော် R&D ကကျွန်တော်ရဲ့ major ကကျွန်တော် architectureအကိတချာဖြစ်တဲ့ကျွန်တော်တို့လွန်ခဲ့တဲ့ဒီ2000ပတ်ဝန်းကျင်မှာကျွန်တော်တို့ကျောင်းဆက်တက်တယ်တက်တော့ကျွန်တော်တငယ်ချင်းတွေရှိတယ်အခုစာရေးဆရာအခု literary theory literature တွေတောက်လျှောက်ရေးနေဆရာမင်းခရရယ်ဆိုတော့ကျွန်တော်တငယ်ချင်းတော်တော်မျိုးဟဲ့ပေါ့နော်ကျွန်တော် close friend အဲ့တော့ကျွန်တော်တို့တွေကအဲ့ YD မှာတည်းကကျွန်တော်တို့တွေကဒီစာဖတ်အသင်းတွေထောင်းတယ်ဒီတက္ကသိုလ်များစာကြည့်တဲ့အသင်းစာဖတ်အသင်းတွေထောင်းတယ်နောက်တစ်ခါဒီမြန်မာနိုင်ငံလုံးဆိုင်ရာဒီစာပေအသင်းတွေထောင်းတယ်ထောင်းပြီးကျွန်တော်တို့အဲ့တည်းကဒီစာပေနဲ့ဒီနိုင်ငံရေးကိုချိတ်ဆက်ပြီးလုပ်လုပ်တယ်အဲ့အုပ်စုတစ်ခုရှိခဲ့တယ်အဲ့ဒါကျွန်တော်တို့ရဲ့ wine ဟိုဒီ R&D က base ထားပြီးတော့ channel တက်ကတူရင်းနဲ့ချိတ်ထားတာပေါ့အကြောင်း5 60ရှိမယ်အဲ့ဒီအထဲမှာမှပြောရရင်တော့အတူချုပ်ပြောရင်တော့ကအဲ့ဒီလိုအဖွဲ့အစည်းမျိုးလုပ်ခဲ့တယ်ကျွန်တော်ကဒီရန်ကုန်စက်မှုတက်ကတူဘုဒ္ဓဘာသာအတင်းထဲမှာလည်းကျွန်တော်ကကောမဒီဝင်နေအမှုဆောင်အနေနဲ့ကျွန်တော်အလုပ်လုပ်တယ်အဲ့ဒီချိန်မှာမှကျွန်တော်တို့ကနဆက်ဖက်တဲ့အုပ်စုတွေကကိုတက်တော်ဆိုးစားနေနေကြားပူလိမ့်မယ်ထင်တယ်သူက2000အဲ့နှစ်ခုနဲ့မှကျွန်တော်တို့အုပ်စုတွေရပဲသူကတကူတော်ဆန္ဒပြရတယ်ပေါ့နော်မြို့တော်ခမ်းမှာရှိမှာဆန္ဒပြတော့သူလည်းဖန်ခံရတယ်ကျွန်တော်တို့လည်း
ကျွန်တော်တို့အုပ်စုတစ်ခုလုံးနဲ့အဲ့တုန်းကထိန်းသိမ်းခံရတယ်။ဖမ်းသိမ်းထိန်းသိမ်းခံရတယ်။ concentration camp ကိုကျွန်တော်တို့ကရောက်တယ်။ကျွန်တော်တို့ကတော့ထောင်းတော့မကြခဲ့ဘူး။ concentration camp မှာတပတ်လောက်ကြာခဲ့တယ်။အဲကိုတက်အောင်ဆိုတ
ာလေဟုတ် concentration camp ဆိုတာဘာကိုပြောတာလဲမြန်မာ
ပြန် sorry နော်ဟုတ်ကဲ့ဟိုပါပေါ့စစ်ကြောရေးစခန်းပေါ့ sorry စစ်ကြောရေးစခန်းထဲမှာကျွန်တော်ကြာခဲ့တယ်။ကိုတက်အောင်ဆိုတာတော့14နှစ်ကြာတယ်။နောက်ကိုခင်မောင်ဝင်းဆိုတာတယောက်ရှိတယ်။အခု M law ကိုလုပ်နေရတယ်လို့ပေါ့နော်။အဲကိုခင်မောင်ဝင်းကလည်းအဲ့တုန်းက9နှစ်ကြာတယ်ပေါ့။အဲ့တော့အဲအကြောင်းသားနှစ်ယောက်ကြာတယ်။ကျွန်တော်တို့ကတော့ဒီစစ်ကြောရေးစခန်းပြန်လွတ်လာတယ်။အဲ့ဒီမှာတွေကကျွန်တော်တို့ရဲ့စစ်ကူကဟိုဟိုအရင်အင်္ဂလိပ်လက်ထက်တည်းကကျွန်တော်တို့ငကနီစာအုပ်တိုက်ကိုကျွန်တော်တို့လည်းနေနေအားကြတယ်မြန်မာနိုင်ငံမှာဒီလူတွေအကုန်လုံးကနိုင်ငံရေးအပြောင်းအလဲကိုလူလာတယ်လူငယ်တွေလည်းလူလာဆိုတော့ကျွန်တော်တို့ကနိုင်ငံရေးသိပ်ပံကိုစနစ်တကျနဲ့တည်ဖို့လိုတယ်ဆိုတဲ့အတွေ့အကြုံရှိတယ်အဲ့တော့ငကနီစာအုပ်အသင်းရဲ့ပုံစံတွေကိုသဘောကျတယ်ဘူဂျောင်းအောင်ဆန်းတို့ဆိုတာဒီငကနီစာအုပ်အသင်းကနေမွေးထွက်ပေးလိုက်တဲ့လူငယ်ခေါင်းဆောင်တွေကိုပြောလို့ရတယ်အဲ့တော့ကျွန်တော်တို့အိုက်ဒီယာစိတ်ကူးရှိခဲ့တယ်အဲ့တော့အဲ့ဒီကနေပြီးတော့မှကျွန်တော်တို့ကအဲ့တည်းကကိုမင်းခိုင်နဲ့ကျွန်တော်တို့ကဝိမုတ်တိဆိုစာအုပ်တိုက်လေးဆိုစာအုပ်တိုက်ပုံစံလေးလုပ်ပြီးတော့သူ့စာအုပ်တွေပေါ့အထူးသဖြင့်ထုတ်တယ်။ဒါမဲ့နောက်ပိုင်းမှာကျွန်တော်ဒီ2012ခုနှစ်လောက်မှာဒီလောကအလျာကိုဇော်ဦးဒါရိုက်တာကိုဇော်ဦးနဲ့ကျွန်တော်တို့ချိန်မိတယ်။ကိုဇော်ဦးကလည်းဒီလိုမျိုးစာအုပ်တိုက်ခုအိုင်ဒီယာရှိရတယ်။ကျွန်တော်တို့ကလည်းဒီလိုဒီလူ့ခွင့်ရေးနဲ့ဒီမိုကရေစီပေါ့အဓိကကတော့နော်ဒီနိုင်ငံရေးသိပ်ပံကိုစောင့်ချလုပ်တဲ့စာအုပ်တိုက်တစ်ခုနိုင်ငံရေးစာအုပ်တွေစာပေရင်ကျေးမှုစာအုပ်တွေပဲအထူးသီးသန့်ထုတ်တဲ့စာအုပ်တိုက်တစ်ခုထုတ်ဖို့ရည်ရွယ်ချက်နဲ့သွားပေါင်းစည်းမိပြီးတော့ကျွန်တော်တို့က2013ဒီ February လောက်မှာဒီမြန်မာ knowledge society ပေါ့နော်ဒီအောင်
2013 February ဆိုတော့ဒါနှစ်နှစ်ကျော်ကျော်ရှိ
နှစ်ကျော်ကျော်ရှိပြီအဲ့မှာထောင်းနေတာ
မြန်မာ knowledge society ကျွန်တော်တို့ရှေ့မှာ MKS လို့အတူတူပြောတာပေါ့ MKS ကဒါဆိုရင်ခုနပြောခဲ့တဲ့နိုင်ငံရေးသိပ္ပံ
နိုင်ငံရေးသိပ္ပံတို့ဒီ philosophy ဒီတို့ကျွန်တော်တို့ဒသနိကနောက်တစ်ခါကျွန်တော်တို့စာပေပေါ့နော်မြန်မာစာပေနောက်တစ်ခါတမိုင်းရင်ကျေးမှုနဲ့ပတ်သက်တဲ့line အဲ့ဒီဟာလည်းပတ်သက်တဲ့စာအုပ်တွေကိုပဲအဓိကစောင့်ချထုတ်တဲ့စာအုပ်ရှိတယ်
ထုတ်ဝေလ
ုပ်တယ်ပေါ့နော်အဲ့ဒီမှာဟုတ်ကဲ့ကျွန်တော်နည်းနည်းရှင်းပြရအောင်ကျွန်တော်တို့ရှိမှာအပိုင်းနှစ်ပိုင်းရှိတယ်နိုင်ငံရေးဆိုတဲ့အပိုင်းနိုင်ငံရေးစာပေထုတ်တဲ့အပိုင်းနဲ့နောက်တစ်ခုကတမိုင်းနဲ့ယဉ်ကျေးမှုထုတ်တဲ့အပိုင်းရှိတယ်အဲ့တမိုင်းနဲ့ယဉ်ကျေးမှုအပိုင်းအဲ့ဒီဒါချုပ်ကစာရေးဆရာမောင်စီယာသူကတာဝန်ယူတယ်သူက6လတစ်ကြိမ်မြန်မာ study journal ဆိုပြီးထုတ်တယ်အဲ့ဒါဒီ6လတစ်ကြိမ်သူကဟိုပါပေါ့ဘာသာနှမျိုးနဲ့ထုတ်တယ်ဒီအဓိကကတော့မြမအကြောင်းလိလာနဲ့နိုင်ငံသားတော်လောက်ကမြမတို့လောက်ကောဒီ scholar ပညာရှင်တွေကြီးညွှန်းတယ်။ဟိုတုန်းက JBRS ပုံစံမျိုးသူကထုတ်တယ
်။ NGS ကမြမနိုင်ငံရဲ
့ဟုတ်ကဲ့
ခုလက်ရှိဒီမိုကရေစီပြုပြင်ပြောင်းလဲရေးဟလာရှေးနိုင်ငံတော်သစ်တည်ဆောက်ရေးကိုဘယ်လိုအထောက်အကူပြုဖို့ရည်ရွယ်တာလဲ
။ကျွန်တော်တို့ကဘယ်လိုအထောက်အကူပြုလို့လဲဆိုတော့ကျွန်တော်တို့ခုနပြောခဲ့တဲ့ဟိုကျွန်တော်တို့စိတ်ကူးစိတ်တမ်းပြန်ပြောရဲဆိုရင်ဘလွတ်ရေးကာလမှာလဲကျွန်တော်နိုင်ငံဆောက်တင်းကဒီနိုင်ငံရေးဆောက်တွေလိုင်းလိုင်းထုတ်ခဲ့ဘူးလေ။အဲ့ဒီမှာဂျာနယ်ကျော်ဦးချစ်မောင်ပြောတဲ့စကားလေးတစ်ခုရှိရပေါ့ဒီဒီငကနီစာအုပ်တင်းစာအုပ်တွေကောင်းတယ်ဒါပေမဲ့ရေးတဲ့စာရေးစရာကြီးကကိုရေးကျင်တဲ့စာအုပ်ကိုကိုမှကိုရေးကျင်သူလူရေးတဲ့အတွက်ကြောင့်ပေါ့တစ်ခါတည်းမှာဟိုမှာကွန်မြူနစ်စနစ်ဆိုလဲမြန်မာပြည်မှာဆိုရင်တချို့နည်းနည်းလေးပေါ့နော်အဲ့ဒီထုတ်တဲ့စာအုပ်တွေဖတ်တဲ့အခါမှာအမှတ်လွဲမှားသွားများလို့ရှိတယ်အဲ့ဒါဘာဖြစ်လို့ဆိုတော့သူ့ရဲ့အယူဆကပြောတယ်စာအုပ်ကိုစနစ်တကျနဲ့အဆင့်အတိုင်းမထုတ်ခဲ့လို့ကျွန်တော်တို့ဒီမှာဆို book series ခေါ်မလားမသိဘူးသူအဆင့်အတိုင်းစာအုပ်လေးရှိမယ် level ပေါ့အဲ့တော့ကျွန်တော်တို့ကဒီနိုင်ငံရေးနဲ့ပတ်သက်တဲ့ရင်းချေးမှုစာပေနဲ့ပတ်သက်တဲ့အသိပညာတွေကိုစနစ်တကျနဲ့တဖြည်းဖြည်းချင်းနဲ့ကျွန်တော်တို့ကတိစောက်သွားခြင်းနဲ့တိစောက်သွားခြင်းတဲ့ခါမှာအဲ့လိုစာအုပ်တွေဆိုတော့စနစ်တကျနဲ့ထုတ်ဝေသွားခြင်းနဲ့အဲ့ဒီဝေခြင်းနဲ့ထုတ်တာနောက်တစ်ခုကမြန်မာကအခုကကျွန်တော်တို့ကအပြောင်းလဲကာလဖြစ်တဲ့အခါမှာဒီနိုင်ငံရေးသိပ္ပံနဲ့ပတ်သက်လာပြီးဖြစ်ဖြစ်အဆဆအထွေးခေါ်ပိုင်းကြီးလက်ရှိခေတ်ပြိုင်ကဘာမှာဖြစ်နေတဲ့အထွေးခေါ်တွေလက်လန်းမိဖို့အတွက်ဆိုကျွန်တော်တို့ရှိမှာဒီကျွန်တော်တို့လိုပုံစံမျိုးစာအုပ်တိုက်တိုက်တော့လုံးဝရှိတဲ့နယ်လို့ကျွန်တော်တို့စိတ်ကူးရှိတယ်ပေါ့
ဆိုတော့ဘာသာပြန်စာအုပ်တွေပေါ့အ
ဲဘာသာပြန်တာတွေလည်းရှိတယ်ပင်ကိုရေးတွေလည်းရှိတယ်
ပင်ကိုရေးဆိုတော့ကဥမာကျွန်တော်နားလည်တာကမြန်မာပြည်မှာဒီမိုကရေစီနဲ့ပတ်သက်လို့လူ့ခွင့်နဲ့ပတ်သက်လို့နိုင်ငံရေးသိပ္ပံနဲ့ပတ်သက်လို့နှစ်ပေါင်းများစွာမျိုးဆက်ပြန်နေလေဟုတ်ကဲ့ပင်ကိုရေးအတွက်ကိုစောက်အိုးကောင်းကောင်
းဟုတ်ကဲ့
စာဖတ်သူအနေနဲ့အကျိုးများရှိမဲ့စောက်အိုးမျိုးရေးဖို့
ဟုတ်ကဲ့
ထုတ်ဖို့အခြေအနေမျိုးရှိရလား
ရှိတယ်ခင်ဗျဘာလို့ဆိုကျွန်တော်တို့ကအခုကျွန်တော်တို့ရဲ့ဒီကျွန်တော်တို့ကဒီစောက်အုပ်တွေကိုထုတ်နေလို့တက်တယ်မဟုတ်ဘူးလေကျွန်တော်တို့မှာကျွန်တော်တို့ ਨੇ တွဲပြီးတော့အလုပ်လုပ်နေတဲ့ဒီပြည်တွင်းအဖွဲ့အစည်းအများကြီးရှိတယ်ဥပမာကျွန်တော်နည်းနည်းလေးရှင်းပြခြင်းလဲဆိုရင်ကျွန်တော်တို့ကအခုဒီခုနပြောတဲ့လူ့အခွင့်အရေးဒီမိုကရေစီဂျာနယ်ကိုကျွန်တော်တို့ကထုတ်တယ်။လာစဉ်ထုတ်တယ်။အဲ့ဒီဂျာနယ်ကိုကျွန်တော်တို့ကအခုဆိုရင်ဒီမြန်မာလွှတ်တော်ကိုတလောက်အုပ်တစ်ထောင်အခုကျွန်တော်တို့အမြဲတမ်းပို့ပေးတယ်။အထောက်ပံ့ပေးတယ်ပေါ့နော်။မြန်မာလွှတ်တော်မှာရှိတဲ့ဒီကျွန်တော်တို့ဒီလွှတ်တော်ရဲ့စာကြည့်တိုက်မှုနဲ့ကျွန်တော်နဲ့အခုအမြဲတမ်းပုံမှန်အချိန်ဆက်ရှိတယ်။သူ့ကိုလာစဉ်ကျွန်တော်တို့တထောင်ပို့တယ်။လွှတ်တော်အမှတ်တိုင်းကိုရောက်တယ်။နောက်ပြီးတော့နိုင်ငံရေးပါတီတိုင်းကိုကျွန်တော်တို့လာစဉ်ပို့ပေးတယ်။နောက်တစ်ခါအခုဆိုရင်ပြီးခဲ့တဲ့4 5 6လစပြီးတော့ကျွန်တော်တို့ကဒီဘယ်လိုခေါ်လဲဆိုတော့တိုင်းဒေသကြီးလွှတ်တော်တွေကိုပါကျွန်တော်တို့စပို့တယ
်ဆိုတော့အခု2နှစ်ကျော်ကာလအတွင်းမှာစာအုပ်ဘယ်လောက်ထွက်ပြီးသွားပြီလဲ
အဲကျွန်တော်တို့ဂျာနယ်အနေနဲ့ဆိုတော့30နီးပါးရှိပြီဟိုပါပေါ့နော်အတွဲပေါ့
ခုနပြောခဲ့
တဲ့ဒီမိုကရေစီခွင့်ဒီမိုဂျာနယ်30နီးပါးရှိပြီမြန်မာစတဒီဂျာနယ်က3အုပ်ထွက်ပြီးသွားပြီနောက်တစ်ခါဒီစာအုပ်ရဲ့အဲ့ဟိုအမျိုးအစားတွေအနေနဲ့ဆိုရင်တော့
စောက်ပေါင်း50ပတ်ဝန်းကျင်လောက်ရှိနေတယ
်ကျွန်တော်သိသလောက်မြန်မာနိုင်ငံရဲ့စောက်ထုတ်ရေလောကတော်တော်လေးကိုအခြေအနေအဆိုးနေတယ
်ဟုတ်ကဲ့
ဘယ်လိုဆိုလဲစာဖတ်ပရိသတ်အားနေသွားတယ
်
စာကောင်းဖတ်တယ်လူအားနေသွားတယ်စာဖတ်တယ်လူအားနေသွားတယ်ဆိုတော့ဒီ MKS ကထုတ်တဲ့စာအုပ်တွေကိုဖတ်တဲ့ပရိသတ်အခိုင်အမာရှိရလား
ဖတ်တဲ့ပရိသတ်အခိုင်အမာရှိလားဆိုတော့ကျွန်တော်ပရိသတ်ဆိုရတဲ့ခြံကျွန်တော်တို့ကကျွန်တော်တို့စာအုပ်တွေကိုရောက်အောင်လုပ်တဲ့ဘယ်လိုပြောမလဲဖြန့်ချီရေးနည်းလမ်းတစ်ခုကျွန်တော်တို့မှာရှိတာတယ်အဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ကအဓိကကျွန်တော်ပြောချင်တယ်ဆိုခုနလွတ်တော်1000ပုံမှန်ရောက်တယ်နောက်ကျွန်တော်တို့ NLD ပါတီကို2000ပေးတယ်နောက်တစ်ခါတိုင်းရင်းသားပါတီကိုလာစဉ်ကျွန်တော်တို့ဟုတ်ပို့တယ်နောက်တစ်ခါကျွန်တော်တို့ဒေါက်တာကျော်သူတို့လုပ်နေတဲ့အခုဒီပေါင်ကူဆိုလာစဉ်အုပ်2000ပို့တယ်နောက်88ပုံနဲ့လူအဖွဲ့စီကိုကျွန်တော်တို့အုပ်1000လောက်ပို့တယ်ဆိုတော့အဲ့ဒါကျွန်တော်တို့ရဲ့အမြဲတမ်းပါတနာတွေကျွန်တော်တို့
ဖွဲ့စည်းတွေဒီပုဂ္ဂိုလ်တွေတကယ်နိုင်ငံရေးလောကထဲမှာတကယ်ဝင်ဝင်လုပ်နေတဲ့လူတွေရောက
်တ
ို့စီကရောဒီစာအုပ်တွေနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ကိုယ်စာအုပ်ပေါ်မှာတို့ဖတ်တဲ့အပေါ်မှာတို့သိတဲ့အပေါ်မှာကိုယ်ကိုပြန်ပြီးတော့အကြံဉာဏ်ပေးတာကိုယ်ကိုပြန်ပြောပြတာ
ဟုတ်ကဲ့
အဲ့လိုမျိုးတွေရောရှိလ
ားအဲ့လိုမျိုးတော့ရှိရရှိရဆိုဘယ်လိုပုံစံမျိုးလဲဆိုတော့ကျွန်တော်တို့စာအုပ်ကနည်းနည်းလေးဘလို့တခုတော့ပြောတဲ့အတန်မျိုးတော့ကြားရတာများလဲကျွန်တော်တို့စာအုပ်ကို၄၀ပေါ့ကျွန်တော်တို့ရဲ့စာအုပ်တွေနဲ့ကျွန်တော်တို့ဂျာနယ်က၄၀လို့ပြောတယ်လေးရလို့ပြောတော့ကျွန်တော်တို့ကလည်းဝန်ခံတယ်။เนาะကျွန်တော်တို့တချို့ဆိုရင်ကျွန်တော်တို့ပုံကူရညီညီလူဆိုလို့ပုံဝင်နေပြောလေးရနည်းနည်းလေးဖတ်လွယ်တဲ့တမန်အောက်ခြေလူစုတွေရောက်တဲ့ဟာထုတ်ဖို့အစီအစဉ်မရှိဘူးလားဆိုတော့ကျွန်တော်တို့မှလည်းအစီအစဉ်မရှိဘူးလားမေးအစီအစဉ်ရှိတယ်။ဒါပေမဲ့ကျွန်တော်တို့ကဘယ်လိုသင်လဲဆိုတော့မြန်မာပြည်မှာဂျာနယ်ပေါင်းကအများကြီးပဲ။နေ့စဉ်လူနေမှုပြစ်စက္ကဘဝပေါ်နိုင်ငံရေးအခြေအနေပေါ်ကြီးတဲ့ဂျာနယ်တွေမြန်မာပြည်မှာအများကြီးရှိတယ်။ဒါပေမဲ့ academic ဆန်ဆန်နဲ့တေချာသုံးသက်တဲ့စာအုပ်ဆိုတာမြန်မာပြည်မှာနည်းနည်းလေးဂျာနယ်မဂ္ဂဇင်းဆိုတာနည်းနည်းရှားပါတယ်။လက်လေးငါ56ခုလောက်ပဲရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ထက်ကတစ်ခုအနေနဲ့ရပ်တည်ခြင်းနဲ့
ဒီစာအုပ်တွေကိုထုတ်တဲ့အနေနဲ့ရော MKS အနေနဲ့ကတခြားဟောပြောဝဲတွေဆွေးနွေးပွဲတွေအဲ့ဒါမျိုးတွေရောလုပ်
ဟုတ်ကဲ့ကျွန်တော်တို့မှာရှိပါတယ်လုပ်ခဲ့ဘူးတယ်ကျွန်တော်တို့လွန်ခဲ့တဲ့56လက USA နဲ့တွဲပြီးတော့ကျွန်တော်တို့2လလောက်လုပ်လိုက်တယ်ဒါပေမဲ့နောက်ပိုင်းမှာနည်းနည်းလေး USA နဲ့ကျွန်တော်တို့ဂျာထဲမှာတချို့ညှိလို့မရတဲ့ဟာလေးကျွန်တော်တို့အိုက်စာတူကိုရပ်ဆိုင်းလိုက်တယ်ပေါ့နော်အဲ့ဒါတော့ဘာလဲဆိုတော့ Outreach Program လို့ခေါ်တယ်ကျွန်တော်တို့ကနေရီမှာသွားပြီးတော့ကျွန်တော်တို့မြို့6မြို့မှာတစ်လတစ်မြို့နဲ့ဒီ MKS ကကျွန်တော်အပါဝင်ပေါ့ Radar အဖွဲ့နဲ့အဖွဲ့ရနေပေါ့ကိုရေးခဲ့တဲ့ကိုတက်ဆိုင်ရဆက်ချက်တည်းကိုယူလေကျွန်တော်ဆိုဥပမာလူခွင့်ရေးပိုင်းကိုကျွန်တော်တာဝန်ယူပြီပေါ့နော်အဲဒီဒါကြောင့်မင်းခက်ရရဒီဟိုပါပေါ့ကျွန်တော်နိုင်ငံရေးတက်တနာကိုဒီကိုယူပြီးတော့ကျွန်တော်တို့အဲ့မှာ outreach program လိုမျိုးကျွန်တော်လုပ်ခဲ့ဦးလား2မြို့3မြို့ရှိတယ်ပြည်ရဲ့မန္တလေးရဲ့ပြည်နဲ့မန္တလေးနဲ့နောက်ဆုံးတစ်ခုကတော့ပြည်နဲ့မန္တလေးဖြစ်မယ်ဟုတ်ကဲ့ပြည်နဲ့မန္တလေး2မြို့ပေါ့နော်အဲ့နှစ်ခုကိုကျွန်တော်တို့လုပ်ခဲ့ဘူးလေကျွန်တော
်အခုဒုကြော်ဝင်တို့ကလူငယ်တွေအနေနဲ့ဒီလောက်ထိရှေ့ကိုမျှော်ပြီးတော့လုပ်နေကြတယ်ဆိုတော့ဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေရရပေါ့နိုင်ငံရေးရှေ့အလားအလာယူကော့ဘွေလာမယ်2015မှာယူကော့ဘွေနဲ့ပတ်သက်လို့လည်းအတန်တွေအများကြီးအခြေအနေတွေအများကြီးကျွန်တော်တို့လည်းသိနေတယ်ကုလူကျော်ဝင်တို့လည်းသိနေတယ်ကုလူကျော်ဝင်ဘလို့မြင်လဲလက်ရှိအခြေအနေကမြန်မာနိုင်ငံကဒီထက်ကောင်းတဲ့ဘက်ကိုဦးတည်ဖို့လာလာရှိပါရဲ့လား
ကျွန်တော်ရဲ့ပုဂ္ဂလိကအမြင်နဲ့ပဲပြောမယ်ပေါ့နော်အဖွဲ့အစည်းကိုလည်းကိုစားမပြုဘဲနဲ့ပုဂ္ဂလိကအမြင်နဲ့ပြောမယ်ဆိုရင်တော့မြန်မာနိုင်ငံရဲ့အလားအလာအခုလက်ရှိပုံစံအတိုင်းသွားနေမယ်ဆိုရင်တော့ဟိုကျွန်တော်ဆိုတာဒီစစ်အစိုးရပဲပြောလက်ရှိအစိုးရရဲ့ကောင်းကျင်ဆိုးခြင်းကိုတပိုင်းထားလိုက်မယ်ဆိုရင်ကျွန်တော်တို့ဒီတိုင်းလူတွေကဒီတိုင်းပဲဆက်သွားမယ်ဆိုတော့နည်းနည်းကျွန်တော်တို့တို့အလားအလာတိတ်မကောင်းနိုင်ဘူးလို့ကျွန်တော်ထင်တယ်။အထူးသဖြင့်ကျွန်တော်ဒီကိုရောက်တဲ့အခါမှာနည်းနည်းသိလိုက်ရတာရှိတယ်။ကျွန်တော်တို့မှာစနစ်ကျတဲ့ဟို institution အဖွဲ့အစည်းတွေပေါ့။အဲ့လိုအဖွဲ့အစည်းတွေအရန်လိုအပ်နေတယ်။အထူးသဖြင့်မြန်မာပြည်နိုင်ငံရေးမှာလက်တလုံးမှာကျွန်တော်တို့ကအခုပြောင်းကာလဖြစ်တဲ့ကြောင့်မို့လူတွေကပြဿနာပေါင်းစုံနဲ့ရင်ဆိုင်ရတယ်။အစိုးရရောပြည်သူရောရင်ဆိုင်ရတယ်။နိုင်ငံရေးအဖွဲ့အစည်းတွေရင်ဆိုင်ရတဲ့အချိန်မှာတခါလေကျွန်တော်စိုးရိမ်မိတာမြန်မာစကားပုံဆန်းဆန်းရကြပွေးလိုက်တယ်ခေါ်တာပေါ့။အဲ့ဒီလိုမျိုးများပြားတဲ့ပြဿနာတွေကိုလိုက်ကင်တွေဖြစ်ချင်းနေတယ်အဓိကအရင်းအမြစ်ဖြစ်တဲ့ဒီ democratic value ခေါ်တဲ့ democracy တန်ဖိုးဆန်တွေ democracy နဲ့ပတ်သက်တဲ့အကြောင်းတရားတွေပေါ်မှာလူတွေရဲ့အသိမှုကဘက်ကိုကျွန်တော်တို့ပညာပေးမှုတနည်းအားဖြင့်အဲ့လူတွေရဲ့ level တက်လာအောင်မလုပ်မိဘူးဆိုရင်ကျွန်တော်တို့ democracy ရာလဲဒီအရှိတောင်အရှာတွေထုံးစံတိုင်းခဏနေစစ်တပ်ကအာဏာပြန်သိမ်းနိုင်ငံပြန်တည်ဆောက်တဲ့တဝဲလေလေတွေမှာရောက်သွားမှာဆိုရင်လေဒါကြောင့်မို့ကျွန်တော်ကအ
ဲ့လူတွေကိုတည်ဆောက်ဖို့ပေါ် democracy အလေးချင်းနေ democracyကိုတိနာလေတာတွေကိုကိုတိုင်းလိုက်နာကျင့်သုံးတာတွေအဲ့လိုမျိုးတွေကိုလုတ်ပေးနိုင်မဲ့အခြေအနေရှိရလားအခုဟာ
အခုတော့ကျွန်တော်တို့စာအုပ်တိုက်အနေနဲ့ပြောတော့ကျွန်တော်တို့နည်းနည်းတော်တော်လေးကိုအားရစရာကောင်းတဲ့အနေအထားမျိုးစာအုပ်တွေကိုကျွန်တော်တို့ဟိုအကြောင်းအရာပေါင်းစုံထုတ်ခဲ့ပြီးသွားပြီရောက်တယ်လို့လည်းကျွန်တော်ယုံကြည်တယ်ဟိုတခုရှိတာကတော့မြန်မာပြည်ရဲ့စာအုပ်အနေအထားတော့တည်တဲ့အတိုင်းပေါ့စာပေလောကအနေအထားစာဖတ်အားနည်းနေတယ်လူတွေရဲ့စာဖတ်ချိန်ကိုအဓိကမြင့်တင်ဖို့လည်းလိုတယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့ကတော့တတ်နိုင်တဲ့လောက်ကျွန်တော်တို့ထုတ်သမျှစာအုပ်တွေကိုအရက်ဖက်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့တကယ်ကိုအဲ့ field ထဲမှာအဲ့ဒီ level အလုပ်လုပ်တဲ့လူတွေလူငယ်လူရွယ်တွေအကုန်လုံးလူကြီးမျိုးရောက်အောင်တော့ကျွန်တော်တို့တတ်နိုင်တော့အခုကျွန်တော်တို့ကြိုးစားနေတယ်။ကျွန်တော်တို့မှနောက်ထပ်လည်းအခုကျွန်တော်တို့ director ပါဝင်ကျွန်တော်တို့အဖွဲ့ကအခုညှိနှိုင်းပြီးတော့နောက်ထပ်3နှစ်လောက်အတွက်ကိုကြိုပြီးတော့ပြင်ပြီးကျွန်တော်တို့စာအုပ်တွေဒီဓမ္မကပို့ပြီးတော့စနစ်ကျတဲ့စာအုပ်တွေထုတ်ဖို့စနစ်တကျတဲ့စာအုပ်တွေထပ်ထုတ်ဖို့ကျွန်တော်တို့မှအခု project ဆွဲထားလည်းရှိပါတယ်အဲ့ဒါလေးတော့ရှိပါတယ
်ကျေးဇူးအများကြီးတင်ပါတယ်ခုဖောက်ချပါအချိန်ပေးပြီး
တော့ဆုံးမညာဟုတ်ကဲ့ပါကျွန်တော်လည်း view အများကြီးကြည့်တင်ပါတယ်ခင်ဗျာ
ဒါကတော့မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။အခုနားဆင်နေကြရတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40နဲ့49တို့အပြင်လိုင်းဒိုမီတာ50 kHz 5995လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေတာပါ။အခုအစီအစဉ်မှာဆိုရင်တော့
ပြည်သူပေါင်း5သန်းကျော်လက်မှတ်ရေးထိုးထောက်ခံထားတဲ့ဖွဲ့စည်းပုံပြင်ရေးမှာအခရာကျတဲ့ပုံမှန်436ပြင်ဆင်ရေးပါ။မူလ2008ဥပဒေ
မှာတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါရခင်ဗျာပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြရမှာပါဒါအပြင်ကဘာတလွားထူးခြားဆန်းပြအစီအစဉ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နောက်ပိုင်းမှာသတင်းအချင်းချုပ်ကိုလည်းကြီးညာပေးဦးမှာပါအခုတော့မြန်မာပြည်ကပေးစာကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်အစီအစဉ်တင်ဆက်ထားတာဖြစ်ပါရခင်ဗျာ
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလစ်တပုတ်နဲ့လည်းဖြောပြေးပေးမယ်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဆုံး VOE အစီအစဉ်တွေကိုနားဆင်ပြီးရေးလာတဲ့တော်ရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါလိမ့်။အကြံပြုလို့ဆိုပြတော့နာမည်မပါဘဲနဲ့ရေးလာတဲ့တော်ရရှင်တယောက်ကတော့အစီအစဉ်အလုံးကောင်းမွန်ပါတယ် VOA ဝိုင်းတော်သားတွေရဲ့အတန်းကိုကြားဝိုးပေမဲ့လည်းမျက်နှာတွေတော့မမြင်ဘူးလို့ပါဖြစ်နိုင်ရင်ဓာတ်ပုံလေးတွေပို့ပေးစီခြင်းပါတယ်ဝိုင်းတော်သူဝိုင်းတော်သားတွေအလုံးကိုကျမ်းမာစိတ်ချမ်းသာရှိနိုင်ကြပါစေခင်ဗျာတဲ့ဟုတ်ကဲ့ပါဒီတော်ရရှင်ကိုအီးမေးလ်ကနေစာမပြန်တော့ဘဲနဲ့လေးလိုင်းကနေပဲစာပြန်လိုက်ပါမယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီတိုင်းမှာနေ့စဉ်ထုတ်လွှင့်ပေးနေတာမလို့ရုပ်မြင်သံကြားအစီအစဉ်တွေကိုဖမ်းယူကြည့်ရှုမယ်ဆိုတော့ကျွန်တော်တို့ VOA ဝိုင်းတော်သူဝိုင်းတော်သားတော်တော်များများရဲ့ရုပ်ပုံတွေကိုတွေ့မြင်နိုင်ပါတယ်နော်ဒါမှမဟုတ်လည်းကျွန်တော်တို့ VOA ရဲ့ Facebook အစာမျက်နှာမှာဓာတ်ပုံတွေတွားကြည့်နိုင်ပါတယ် Facebook ကိုရောက်သွားပြီဆိုရင် VOA Bami ဆိုပြီးတော့အရှာကြည့်နိုင်ပါတယ် Facebook လိပ်စာတော့သိမယ်လို့ထင်ပါတယ်နော် Internet ကနေပြီးတော့ Facebook ဝင်မယ်ဆိုရင်တော့ facebook.com စလုံးပေါင်းက facebook.com ဖြစ်ပါတယ်အဲ့မှာစလုံးပေါင်း VOA နောက်ထပ်တစ်လုံး BURMESE ဆိုပြီးတော့ရိုက်ကြည့်ပြီးတော့အရှာကြည့်နိုင်ပါတယ်နော်ကျမတို့ရဲ့ VOA Facebook page ကနေပြီးတော့ VOA ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုကြည့်ရှုလို့ရတဲ့အပြင်ဆောင်းပါးတွေကိုလည်းဖတ်ရှုနောက်ပြီးတော့ Radio ကထုတ်လွှင့်ပေးတဲ့အသံနဲ့အစီအစဉ်တွေကိုလည်းနားဆင်လို့ရပါတယ်ရှင်နောက်တော့ရှင်ကပဲဒီ internet နဲ့ပတ်သက်ပြီးတော့ပဲမေးလာတာပါ။စာတူတူလေးပဲရေးလာတာပါ။ VOA ကိုဘလို့ download ဆွဲလို့ရမလဲဆိုပြီးတော့မြမမလေးပို့ပို့ဆိုရဲတော်ရရှင်စာရေးပြီးတော့မေးလာပါတယ်။ဟုတ်ကဲ့။ဒီတော်ရရှင်ကိုပြန်ချပေးရမယ်ဆိုရင်တော့ပထမအဦးဆုံးကျမတို့ရဲ့ဒီ web စာမျက်နှာဖြစ်တဲ့ voanews.com/burmese ဆိုရဲလိပ်စာအတိုင်းကျမတို့ရဲ့ဒီ VOA internet စာမျက်နှာစီရအောင်တွားလိုက်ပါနော်အဲ့ဒါမှာဘလို့ download ဆွဲရမလဲဆိုတာတော့ဒီကျမတို့ဌာနက website တွေကိုတာဝန်ယူပြီးတော့လုပ်ပေးနေတဲ့ကိုကျော်ကျော်သိန်းဖြည့်ပေးပါအောင်ကိုကျော်သိန်းရေဒီတော်ရရှင်ဘလို့ download လုပ်ရမလဲလို့မေးနေပါတယ
်အတန် download လုပ်ခြင်းနဲ့သက်ဆိုင်ရာသတင်းဆောင်ပါရဲ့ဘယ်ဘက်နာကနားဆင်ရန်ဆိုတော့ကိုနှိပ်လိုက်ရင် MP3 အတန် file ပွင့်လာပါလိမ့်မယ်အဲ့ဒီအတန် file ဖွင့်ထားတဲ့ထဲမှာ download ရယူရန်ဆိုတဲ့ link တစ်ခုပါပြီးတော့အဲ့ဒီအောက်မှာMP3 ဖိုင်အတွဲရွေးဖို့ link နှမျိုးပါပါတယ်။အဲ့ဒီအထက်ကကြိုက်ရ link တစ်ခုပေါ်မှာ right click ခောက်ပြီး save target as ဆိုတော့ကိုရွေးပြီးတော့ကိုယ့်ကွန်ပျူတာထဲကကြိုက်ရနေရာမှာတင်းယူနိုင်ပါတယ်ခင်ဗျာ
။အ ဟုတ်ကဲ့ကိုကြကြသိမ့်ဖြစ်ပေးတာကျေးဇူးတင်ပါတယ်ဒီသောရရှင်တွေရောတခြားဒီဒေါင်းလုဒ်ဘယ်လိုဆွဲရမလဲဆိုတာသိကျင်နေတဲ့သောရရှင်တွေအတွက်လည်းအသုံးဝင်မယ်လို့မျှော်လင့်ပါတယ်နော်အစစ်မပြေရင်လည်းပြန်ပြောပါအောင်ရှင်သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းဒေးလီတဘုံနဲ့အခုဖြောပြပေးကျင်ပါတယ်နောက်ပိုင်းမှာသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးဖို့ရှိရဲ့အပြင်သောရရှင်တွေအချင်းချင်းမြစ်တာတေးလက်ဆောင်ပေးပို့လာတဲ့မြန်မာတချင်းလေးတဘုံနဲ့လည်းတေးလက်ဆောင်ကဏ္ဍမှာထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်နော်ဒီဘက်တော့မနစ်ကနှစ်ကုံပိုင်းမှာထွက်သွားတဲ့ Taylor Swift ရဲ့ Dear Album နဲ့အသချင်းလေးတစ်ပုဒ်နဲ့ဖြော်ပြပေးဖို့ရွေးချယ်ထားပါတယ်ရှင်။ Welcome to New York ဆိုတဲ့သချင်းလေးပဲဖြစ်ပါတယ်။ဒီသချင်းလေးကို2014 October လကုံပိုင်းမှာ iTunes ကနေပြီးတော့ Digital Download ပြီးတော့ CD လိုနဲ့စတင်ဖြန့်ချိလိုက်တာဖြစ်ပါတယ်။ Taylor Swift ရဲ့နောက်ဆုံး Dear Album 1989ဆိုတဲ့ Dear Album နဲ့ဟာဖြစ်ပြီးတော့ဒီသချင်းကိုဝေဖန်ရေးသမားတွေကအကောင်ရောအဆိုပါဝေဖန်ကြတာပါ။တချို့ကဒီသချင်းစာသားကပြင်းစရာကောင်းလာတယ်လို့ပြောတာရှိသလိုတချို့ကတော့ဒီသချင်းစာသားတွေကတိတ်ကိုထိမိပြီးတော့တကယ်မျိုးကိုဂုံပြူတဲ့သချင်းမျိုးဖြစ်နေတုံးဖို့လဲတန်းဝင်တယ်လို့ဆိုပါတယ်။တေးတေးဆို Taylor Swift ကတော့နယူးယောက်မြို့ကြီးကိုသူပြောင်းရွှေ့နေထိုင်ပြီးတော့မျက်စိပွင့်နားပွင့်ဖြစ်ခဲ့ရတဲ့အတွေ့အကြုံဒီမြို့ကြီးရဲ့အနာသက်မရှိတဲ့အခွင့်အရေးတွေကိုတိတ်ကိုသဘောကျမိတယ်လို့အင်တာဗျူးမှာပြောထားတာရှိပါတယ်နော်။ချီးကျူးစရာကောင်းတာကတော့ဒီသချင်းကရတဲ့ဝင်ငွေအားလုံးကို Taylor Swift ကနယူးယောက်မြို့ပညာရေးဌာနကိုလှူဒါန်းတာပဲဖြစ်ပါတယ်။ကဲ Taylor Swift တိတ်ကိုအထင်ကြီးတဲ့နယူးယောက်မြို့ကြီးအကြောင်းရေးဆက်ထားတဲ့ Welcome to New York ဆိုတဲ့သချင်းလေးကိုနားဆင်ကြကြရအောင်နော်။ချင်းနဲ့ချင်းချင်းမြတ်တာတေးလက်ဆောင်ပေးပို့တဲ့မြန်မာသချင်းလေးနဲ့လည်းထုံလွင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုအရင်ပြောပြပေးချင်ပါတယ်။ကော့တောင်းမြို့နယ်လာဝကရုံးကဝန်ထမ်းတွေရဲ့လွဲမှားတဲ့လောက်ရက်တွေကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့အများသိရှိစေဖို့အတွက်ဆိုပြီးတော့ရေးလိုက်ရပါတယ်ဆိုတော့ကော့တောင်းမြို့သားတဦးဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ်။နိုင်ငံရေးစီစီရေးကပ်ပြားလှုပ်တာအိမ်တော်စုလူ့ရေးစီရင်ပြုလုပ်တာလဲလှယ်တဲ့နေရာတွေမှာမိုးပွင့်အထူးစီမံချက်အဖြစ်နဲ့6လပိုင်းအထိ6လတာကာလအတွင်းမှာနိုင်ငံတဝန်းတိုင်းသားပြည်သူတွေအချိန်ငွေကြေးသက်သာလွယ်ကူလျှင်မြန်စေဖို့အတွက်လိုအပ်ချက်တွေကိုဖြည့်လျှော့ပေးတဲ့နည်းလမ်းကိုအသုံးပြုပြီးတော့ဆောင်ရွက်ပေးသွားမယ်လို့လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ဦးစီးဌာနလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတို့ကတရားဝင်ကြေညာထားပါတယ်တဲ့ဒါပေမဲ့လည်းတကယ်လက်တွေမှာတော့အခုလိုအခြေအနေတွေကြုံနေရပါတယ်ဆိုပြီးတော့ကော့တောင်းမြို့သားတို့စာရေးပြီးတော့ရင်ဖွင့်လာပါတယ
်ကော့တောင်းမြို့နယ်လာဝကရုံးကလာဝကဝန်ထမ်းတွေကနိုင်ငံသားတူးတယောက်လို့သတ်မှတ်အတည်ပြုဖို့ အစီအစ်ခံနိုင်တဲ့အရေးချင်းတွေရှိပြီးတော့မြန်မာနိုင်ငံသားဥတွေနယ်လေကဲ့ညီတဲ့အချက်အလက်စုံစုံတင်ပြနိုင်တဲ့သူဖြစ်ပါစေဦးတော့ထိုင်းဘတ်ငွေ9000မြန်မာကျပ်ငွေ3,000ဒီလိုလက်မထိုးဘူးဆိုရင်အကြောင်းမျိုးမျိုးပြပြီးတော့နိုင်ငံသားစီစီရေးကတ်တွေပြုလုပ်တာလဲလှယ်တာတွေကိုဆောင်ရွက်မပေးပါဘူးဒါပေမဲ့လည်းဘာအချက်အလက်မှမစုံမဲနဲ့လက်ထိုးငွေပေးကမ်းနိုင်ရင်တော့နိုင်ငံသားစီစီရေးကတ်ပြနေချင်းပြီးဆောင်ရွက်ပေးပါတယ်ဒီလိုကိစ္စရပ်တွေကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေစီအသိပေးတိုင်ကြားခဲ့ပြီးမဲ့ဘာမှအတိအသာထူကြတဲ့ပြောင်းလဲမှုတွေမရှိခဲ့ပါဘူးဝန်ထမ်းအသစ်တွေရောက်လာရင်လည်းသူတို့ကပါရင်လူတွေလိုပဲအချင်းပြက်လုံရက်တွေဆက်ပြီးတော့လှုပ်ဆောင်နေကြတဲ့အတွက်လောကတစ်ဌာနလုံးကဝန်ထမ်းအများစုဟာအချင်းပြက်ဝန်ထမ်းတွေများဖြစ်နေပြီလားလို့တွေးစရာဖြစ်ရပါတယ်။ဒါကြောင့်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအနေနဲ့လည်းကိုယ့်လူတွေရဲ့လုံရက်အမားတွေကိုမသိကြိုးကျွန်ပြုမထားဘဲနဲ့ထိထိရောက်ရောက်တိတိကျကျစစ်ဆေးပြစ်ပေးတာတွေပြုလုပ်ပေးနိုင်စေဖို့အတွက် VOA မြန်မာပြည်ကဘေးစားစီစဉ်ကတစ်ဆင့်အတိပေးအကြောင်းကြားပြောကြားလိုက်ရပါတယ်ခင်ဗျာ။
ကော့တောင်မြို့သားတူဒီအစိုးရဝန်ကြီးဌာနကကြေညာတာတခြားတကယ်လက်တွေ့အခြေအနေတွေကတခြားဖြစ်နေပါတယ်ဆိုပြီးစာရေးရင်ဖွင့်လာတာပါသောရရှင်တွေရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်နောက်ပိုင်းမှာတေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးပါဦးမယ်ကျွန်တော်တို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တေးတောင်းတဲ့သောရရှင်တွေကိုအလှည့်ပေးစီပါတယ်ရှင်။ဖြူစင်စိတ်ထားခင်မင်မှုများနဲ့ရွှေချီးသူတွေဒိုင်းမွန်ကဖီယိုကိုချစ်တဲ့သောရရှင်အားလုံးတွေခင်မင်မှုအမှတ်တရတေးလက်ဆောင်ဆိုပြီးတော့မြစ်တာတေးလက်ဆောင်တစ်ပုတ်ပါလာတာပါ။သူကဝိုင်းဝိုင်းရဲ့လာမင်းနဲ့ပင်လဲဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ရှင်။ဒီတော့ဒီတစ်ပတ်ဒီသောရရှင်ဒိုင်းမွန်တောင်းဆိုထားတဲ့ဝိုင်းဝိုင်းတီဆိုထားတဲ့လာမင်းနဲ့ပင်လဲသချင်းလေးကိုသောရရှင်တွေအတွက်မြစ်တာတေးလက်ဆောင်ထုတ်လွှင့်ပေးစီပါတယ်နော်။ဒေတောင်းနဲ့သောရရှင်တွေရောတိတ်ချေ view တွေသောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။
笑多夜因为泪马烂惨多夜天天都思念不可你把你大悲美丽不加不归红颜摇绿才一颗夜小悲大夜要归比归
မင်းနဲ့ပင်လဲဆိုတဲ့သချင်းကိုနားဆင်ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီသချင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ဖိတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။
တော်ရရှိတဲ့အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် We all love you
ဒါနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပီးဇာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOU စာရေးဆက်သွယ်ကြဖို့လေတိုက်တွန်းပါစီ VOU ကိုစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ
ရှင်းတော်အာရှစီးကိန်းအားကစားပြိုင်ပွဲမှာမြန်မာလူငယ်ဘောလုံးအသင်းဘောလုံးဘွဲအထိတက်လာတဲ့အတွက်နှစ်ပေါင်းများစွာချန်ပီယံဘဝနဲ့လွဲခဲ့ရတဲ့အဖြစ်ဒီအဆုံးသတ်ဖို့နီးစပ်လာနေပြီလားဒါဟာမြမအားကစားပြန်လဲဥမော်လာစီမဲ့အားတက်စရာခြေလန်းတည့်လားနှစ်ပေါင်းများစွာနောက်ကျကြံနေခဲ့တဲ့မြမအားကစားရှေ့တန်းပြန်ရောက်လာဖို့ကြော်ဖြတ်စရာဘလူအတားအဆီးတွေစိန်ခေါ်မှုတွေကြံနေသေးသလဲဆိုတာကိုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-3-3-8 နဲ့999ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်နဲ့ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်ခင်ဗျာ
။နေ့ဖန်အင်္ဂါနေ့ညတရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။တောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးလို့ခြင်း VOA ကိုအချိန်မီဆက်သွယ်ကြဖို့တိုက်တွန်းလိုက်ပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။ဒေါအောင်ဆန်းစုကြည်နဲ့ NLD ကမျှော်လင့်ထားသလိုဖွဲ့စည်းပုံပြင်ထိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားပါတယ်။မန်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ခုဆိုရင်သူရဦးရှင်မန်ဦးဆောင်တဲ့လွှတ်တော်ဟာ၆ပွင့်ဆိုင်ဆွေးနွေးပွဲကိုမဆောင်တော့ဘဲ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းတင်သွင်းလိုက်ပါပြီ။လွှတ်တော်နဲ့နီးစပ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်တချို့ရဲ့ပြောဆိုချက်အရဒီဥပဒေကြမ်းကိုရေးပြီးထားတာကြာပြီဒီအတိုင်းလွှတ်တော်တင်ဆွေးနွေးမဲခွဲဆုံးဖြတ်လိုက်ရင်ထောက်ခံသူ85ရာခိုင်နှုန်းကျော်မရဘဲအရှုံးနဲ့ရင်ဆိုင်ရမယ်ဒါကြောင့်၆ပွင့်ဆိုင်ဆွေးနွေးပွဲကိုစောင့်ဆိုင်းနေကြရတာလို့ဆိုပါတယ်သူတို့ထင်မြင်ယူဆချက်အရအဲ့ဒီဥပဒေကြမ်းဟာ NLD ကလက်ခံနိုင်တဲ့ဥပဒေကြမ်းလို့မျှော်လင့်ထားပုံမှာဒါပေမဲ့တကယ်လက်တွေ့လွှတ်တော်ရဲ့တင်လိုက်တဲ့ဥပဒေကြမ်းဟာသူတို့ထင်ထားသလိုမဟုတ်ယုံမကတမရတော်အမတ်တွေကကန့်ကွက်ရင်အဲ့ဒီအဆင့်လောက်တောင်ဖွဲ့စည်းပုံကိုပြင်နိုင်မှာမဟုတ်ပါဘူးအခုလွှတ်တော်ရဲ့တင်လိုက်တဲ့ဖွဲ့စည်းပုံပြင်ရေးမှာဘလို့အရေးကြီးချက်တွေပါသလဲပြင်နိုင်ဖို့အခြေအနေဘလောက်ရှိမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်ဖွဲ့စည်းပုံပြင်ရေးဥပဒေကြမ်းမှာပါတဲ့လူပြောသူပြောအများဆုံးအချက်ကတော့ဒေါအောင်ဆန်းစုကြည်ကိုသမရဖြစ်ခွင့်ကနေတားမြစ်ထားတယ်လို့ဖြစ်နေတဲ့ပုံမှ59စာလုံးမှာ2008ဥပဒေထဲမှာသမရလောင်းရဲ့တာသမီတမတ်နဲ့ချွေးမတွေဟာနိုင်ငံခြားအစိုးရရဲ့လက်အောက်ခံဖြစ်သူဒါမှမဟုတ်တိုင်းတစ်ပါးရဲ့နိုင်ငံသားဖြစ်သူများမဖြစ်စေရဆိုပြီးပါပါတယ်။အခုပြင်ဆင်ချက်မှာတော့တမတ်နဲ့ချွေးမာတွေကိုပယ်ဖြတ်ပေးထားပြီးကျန်တာကိုတော့ငကိုအတိုင်းခြံထားတာတွေ့ရပါတယ်။ဥပဒေကြမ်းကိုတပ်မတော်သားတွေကသဘောတူပြီးပြင်ထားတဲ့အတိုင်းအတည်ပြုခဲ့တယ်ဆိုရင်တော့ဒေါအောင်ဆန်းစုကြည်ကိုတမရဖြစ်ခွင့်တားမြစ်ထားတာကနေပြောင်းလဲသွားအောင်မှာမဟုတ်ပါဘူး။ဒါနဲ့ပတ်သက်လို့ NLD ပသိမ်အမတ်ဦးဝင်းညင်ကသူတို့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ကိုပဲထောက်ခံလိုက်တာအခုပုံမှန်59စာလုံးပြင်ဆင်ထားတာအပါအဝင်ဥပဒေကျမ်းပါအချက်တွေကိုထောက်ခံတာမဟုတ်ဘူးဆိုပြီးသတင်းဌာနတွေကပြောဆိုခဲ့ပါတယ်တကယ်တော့ဒီဥပဒေကျမ်းပြုစုတဲ့စီမံပြည်ခိုင်မျိုးပါတီဝင်တွေကအများစုဖြစ်ပြီးဥပဒေကျမ်းပါအချက်အများစုဟာလည်းပြည်ခိုင်မျိုးပါတီရဲ့သဘောထားတွေလို့ပြောရင်ရနိုင်ပါတယ်ဒါကြောင့်လွှတ်တော်တွင်ဆွေးနွေးပွဲမှာ NLD ဘက်ကပုံမှန်59စာလုံးကိုဖြုတ်ပယ်ဖို့ဆွေးနွေးနိုင်ပေမဲ့လွှတ်တော်ကိုလွှမ်းမိုးထားတဲ့ပြည်ခိုင်ဖြိုးပါတီကလည်းသဘောမတူတက်မတော်သားအမတ်တွေရဲ့ကန့်ကွက်မှုနဲ့ပါရင်ဆိုင်ရမှာဖြစ်တဲ့အတွက်ပုံမှန်59စာလုံးကိုဖြုတ်ပယ်ဖို့ကြိုးစားမှုဘလို့မှအောင်မြင်နိုင်ပွဲမရှိတော့ပါဘူး
။နောက်ထပ်အရေးကြီးချက်တစ်ခုကတော့ဒ
ဒီသူပေါင်း၅သန်းကျော်လက်မှတ်ရေးထိုးထောက်ခံထားတဲ့ဖွဲ့စည်းပုံပြင်ရေးမှာအခရာကျတဲ့ပုံမှန်၄၃၆ပြင်ဆင်ရေးပါမူလ2008ဥပဒေမှာဖွဲ့စည်းပုံပြင်မယ်ဆိုရင်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ကထောက်ခံမှပြင်နိုင်မယ်ဆိုပြီးဖော်ပြထားပါတယ်အခုပြင်လို့တဲ့ဥပဒေကျမ်းမှာတော့အစည်းအဝေးတက်ခွင့်ရှိတဲ့ကိုယ်စားလှယ်အားလုံးရဲ့80ရာခိုင်နှုန်းထောက်ခံရင်ပြင်နိုင်တယ်ဆိုပြီးပြင်ဆင်ထားပါတယ်ဒါဟာတက်မတော်သားအမတ်တွေမပါရွေးကောက်ခံအမတ်တွေကြီးပဲသက်သက်ဆိုရင်94ရာခိုင်နှုန်းလောက်ထောက်ခံမှဖွဲ့စည်းပုံကိုပြင်နိုင်မယ်သဘောပါဒီချက်ဟာလည်း NLD ကတောင်းဆိုနေတဲ့ရွေးကောက်ခံအမတ်3ပုံ2ပုံသဘောတူရင်ဖွဲ့စည်းပုံကိုပြင်နိုင်ရမယ်ဆိုတဲ့အချက်နဲ့လည်းအလွန်ကွာခြားနေတာတွေ့နိုင်ပါတယ်တကယ်လက်တွေ့အဲ့ဒီပုံမှန်436ပြင်စီရေးလွယ်ကူမှာမဟုတ်ပါဘူးပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာဂျပန်နိုင်ငံအခြေစိုက် The Mainichi သတင်းစာနဲ့တွေ့ဆုံကမ်းမှာခုချိန်ဟာပုံမှန်436ကိုပြင်ဖို့မသင့်သေးတဲ့အချိန်တခုဆိုပြီးအတိအလင်းပြောဆိုခဲ့ပါတယ်ဒါကြောင့်ဥပဒေကြမ်းမှာတင်ထားတဲ့ပုံမှန်436ပြင်ဆင်ရေးဆိုတာဟာလည်းလွှတ်တော်တွင်မဲခွဲဆုံးဖြတ်ရမှာအရှုံးနှိမ့်မှုနဲ့ကြုံရဖို့တေချာသလောက်ဖြစ်နေတာတွေ့နိုင်ပါတယ်
ဥပဒေချမ်းထဲမှာပြင်လို့ရတဲ့ဆိုပြီးတင်ပြထားတဲ့အရေးကြီးနောက်တစ်ချက်ကတော့ပုံမှ60ကားငယ်ပါမူလဥပဒေမှာဒုသမရအဖြစ်အရွေးချယ်ခံမဲ့သူဟာရွေးကောက်ခံဖြစ်စီရွေးကောက်ခံမဟုတ်သူဖြစ်စီဖြစ်ခွင့်ရှိပါတယ်အခုတင်ပြတဲ့ဥပဒေချမ်းမှာတော့ရွေးကောက်ခံအမတ်ဖြစ်ရမယ်လို့ဆိုထားပါတယ်အတိတ်ဘယ်ကတော့တက်မတော်သားအမတ်တွေဟာဒုသမရလောင်းတယောက်ကိုအမည်စင်းရင်တင်သွင်းတဲ့အခါကြိုက်ရစစ်ဘိုလ်ချုပ်တယောက်ယောက်ကိုဖြစ်စီအခြားတယောက်ယောက်ကိုဖြစ်စီတင်နိုင်တော့မှာမဟုတ်ပဲရွေးကောက်ခံအမတ်တယောက်ယောက်ထဲကပဲရွေးချယ်ရမယ်ဆိုတဲ့သဘောပါထက်စင်အတိတ်ပဲဖွင့်ရရင်နိုင်ငံအထွတ်အထိပ်ယာရုဖြစ်တဲ့သမရလုပ်လို့သူတယောက်ဟာဒီတိုင်းထိုင်နေလို့မရတော့ပဲအမတ်လောင်းအဖြစ်ရွေးကောက်ပွဲအရင်ဝင်ရမယ်ဖြစ်ပါတယ်တနည်းပြောရရင်တက်မတော်ကာကွယ်ရေးဦးစီးချုပ်ပင်ဖြစ်ပါစေစောစောစီစီအငိမ့်စားယူပြည်ခိုင်ဖြိုးတဲ့ဝင်ပြည်ခိုင်ဖြိုးပါတီခေါင်းဆောင်ရဲ့ညွှန်ကြားလမ်းညွှန်မှုအောက်မှာရွေးကောက်ပွဲဝင်ပြိုင်ဖို့ဖြစ်ပါတယ်။ဒီအချက်ဟာတက်မတော်ကိုပြည်ခိုင်ဖြိုးပါတီရဲ့ဩစာအောက်သွင်းဖို့တည်သူလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းရဲ့မျှော်မှန်းချက်ဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်နိုင်ရေးအကောင့်ထည့်ဖော်မှုကော်မတီစီကို2014 February 18ရက်နေ့ကတည်းကအတိအလင်းလမ်းညွှန်ပေးထားခဲ့တဲ့အချက်လဲဖြစ်ပါတယ်။ဒီအချက်ကိုပြင်နိုင်ရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဖြစ်စီလက်ရှိသမရဦးသိန်းစိန်ဖြစ်စီအခြားစစ်ဗိုလ်ချုပ်တယောက်ယောက်ဖြစ်စီသမရဒုသမရဖြစ်ဖို့ရည်မှန်းချက်ရှိတယ်ဆိုရင်သူဦးဆောင်တဲ့ပြည်ခိုင်ဖြိုးပါတီရဲ့စီမံခန့်ခွဲမှုအောက်ကနေရွေးကောက်ပွဲဝင်ကိုဝင်ရမယ်ဆိုတဲ့သူရဦးရွှေမန်းရဲ့လိုလားချက်တစ်ခုဖြစ်ပါတယ်ဒီအချက်ကိုလည်းတက်မတော်ဘက်ကသဘောတူနိုင်ပွဲမရှိပါဘူ
းလက်ရှိလွတ်တော်တဲ့တင်ထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းမှာအပိုင်းနှစ်ပိုင်းပါဝင်ပါတယ်ပထမပိုင်းကတော့လွတ်တော်တဲ့အတီးပြုတ်ပြီးရင်တော့မပြီးသေးပဲလူလူဆန္ဒခံယူပွဲကျင်းပဖို့လိုတဲ့ပုံမှန်436ဂကြီးဆိုင်ရာအပိုင်းဖြစ်ပါတယ်ဒီအပိုင်းမှာအရေးကြီးတဲ့ပုံမှန်59ဂကြီးစလုံးပုံမှန်60ဂငယ်ပုံမှန်48ခခွေနဲ့ပုံမှန်436တွေပြင်ဖို့ပါဝင်ပါတယ်လက်ရှိပြည်ခံပြိုးကဥဆောင်တင်ထားတဲ့ဥပဒေကြမ်းရဲ့အနေအထားဗျုတ်မှုကြီးမေအောင်လှိုင်နဲ့တမတော်သားတွေရဲ့သဘောထားကိုစမ်းစစ်ကြည့်ရင်အရေးကြီးတဲ့ဒီအပိုင်းတစ်ပိုင်းလုံးဟာလွှတ်တော်ထဲမှာအရှုံးနဲ့ရင်ဆိုင်ရနိုင်ပြီးလူလူဆန္ဒခံယူပွဲအဆင့်ကိုရောက်လာဖို့မလွယ်ကူပါဘူး။ဒီအတွက်သမရအစိုးရအဖွဲ့နဲ့တမတော်ဘက်ကဆန္ဒပြုထားပြီးဖြစ်တဲ့လူလူဆန္ဒခံယူဖို့မလိုတဲ့ပြည်နယ်နဲ့တိုင်းတွေကိုလုံပိုင်ခွင့်ပို့ပေးထားတဲ့ပုံမှန်436ခခွေဆိုင်ရာအပိုင်းတွေလောက်ကိုပဲပြင်ဆင်တည်ပြုနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဒါတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းနယ်လာလီမနေ့ဖက်အစီအစဉ်လေးကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်အခုကတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွှားထူးခြားစံပြအစီအစဉ်ဖြစ်ပါရယ်ကိုသားညွန့်ဦးနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားတာပါခင်ဗျာ
ပြူကဝဘလီအားကစားသူကြီးအမိုးပေါ်ကအခုံးပုံစံစောက်ထားတဲ့တန်ချောက်အတန်းကြီးပေါ်မှာစွန့်စားရတာကိုကြိုက်တဲ့လူတယောက်ဟာအတွေ့အမိမပါပဲပထမဦးဆုံးတက်ပြီးလမ်းလျှောက်ပြခဲ့ပါတယ်။သူကတော့ Southampton မြို့ကအသက်34နှစ်အရွယ် James Kister ဖြစ်ပြီးတော့အဲ့ဒီလိုအသေးရွယ်လျှောက်ပြခဲ့တာကို 4GEE ကင်မရာနဲ့ဓာတ်ရိုက်ရိုက်ကူးပြသခဲ့တာပါ။အပြစ်ပီတာ130အထက်ကတန်ချောက်အခုံးပေါ်မှာလမ်းလျှောက်တဲ့အချိန်မှာတော့ခါမှကျိုးတစ်ချောင်းပဲချီထားပါတယ်။ဘေကင်းလုံချုံရေးအတွက်လုံချုံရေးအယောက်30ရက်ခွင့်ပြုချက်နဲ့3လကျော်ကြာစောက်ပြီးတော့မှအခုလိုလှုပ်ခွင့်ပေးခဲ့တာပါဒီလိုလမ်းလျှောက်ပပြခင်မှာအစမ်းလမ်းလျှောက်မှုတွေလည်းလုပ်ခဲ့ပြီးတော့လျှောက်ပြီးတဲ့အခါမှာတော့အင်မတန်ကူမှထူးခြားတဲ့အတွေ့အကြုံရတယ်လို့ James Kister ကပြောပါတယ်
သူ့အနေနဲ့ကဘာပေါ်ကတခြားအဆောက်အုံတွေဖြစ်တဲ့ဘေးသဘီတာဝါလို့တည်းပဲပေးထားတဲ့ဒူဘိုင်းမြို့ကဒုတိယအပြစ်ဆုံးအဆောက်အုံကိုလည်းတက်ပြခဲ့ပြီးတော့အခုလိုလောက်ကြတွေဟာအပြစ်ကြောက်တဲ့စိတ်ကိုပျောက်အောင်လို့လုပ်ရတာဖြစ်တယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင
်။ကြီးဆောင်အိတ်တွေကနေလိုက်ပြီးတော့စပိန်နိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားခဲ့တဲ့၈နှစ်အရွယ် Ivory Coast နိုင်ငံသားကလေးငယ်တစ်ယောက်ကိုဒီတစ်ပတ်ထဲမှာစပိန်အာဏာပိုင်တွေကမိခင်နဲ့ပြန်ဆုံငွဲ့ပေးလိုက်ပြီးဖြစ်ပါတယ်။အာဒူဝထရာဆိုတဲ့ကလေးငယ်ကိုအာဖရိကတိုက်မြောက်ပိုင်းစပိန်နိုင်ငံပိုင်းဆာဥဒါမြို့မှာပြီးခဲ့တဲ့လ9ရက်နေ့ကရဲတွေဖမ်းမိခဲ့တာပါ။သူ့ကိုစပိန်မှာရောက်နေတဲ့သူ့ရဲ့မိဘတွေနဲ့တွေ့ခွင့်ရအောင်လုပ်ပေးမယ်ဆိုပြီးတော့သွေးမတော်သားမဆက်မော်ရိုကိုနိုင်ငံသူတယောက်ကအိတ်ထဲထည့်ပြီးတော့ခိုးခေါ်လာခဲ့တာဖြစ်ပါတယ်။အာဒူဝထရာကိုအိတ်ထဲမှာတွေ့လိုက်တဲ့ပုံတွေကဥရောပကိုပြောင်းရွှေ့အခြေချနေထိုင်ဖို့ကြိုးစားကြသူတွေရဲ့ဘဝနဲ့အကျက်တဲကိုမိမောင်းထိုးပြလိုက်တဲ့ပုံတွေဖြစ်နေဥရောပနိုင်ငံတစ်ဝန်းပြန့်နှံ့ခဲ့ပါတယ်။သူမိဘနှစ်ပါးစလုံးဟာစပိန်နိုင်ငံမှာတရားဝင်နေထိုင်နေကြတာပါစပိန်မှာရှိတဲ့သူ့ဖခင်ကတော့သူ့ရဲ့သားကိုအိတ်ထဲထည့်ခေါ်လာမယ်ဆိုတာမသိတဲ့အကြောင်းနဲ့သူပေးလိုက်တဲ့ငွေနဲ့စပိန်ပြည်ဝင်ခွင့်ဗီဇာယူပြီးတော့ကားနဲ့လာမယ်လို့ထင်ခဲ့တဲ့အကြောင်းပြောရတယ်ဖခင်ကိုစပိန်ရဲတွေကကလေးခွင့်ရေးချိုးဖောက်မှုတရားမဝင်လူခိုးသွင်းမှုကြိုးစားမှုတွေနဲ့လောလောဆယ်မှာထင်ထင်ထားပါတယ်ကလေးကိုခေါ်လာခဲ့တဲ့မော်ရိုကိုနိုင်ငံသူကိုလည်းတရားမဝင်လူခိုးသွင်းမှုနဲ့ဖမ်းဆီးထားပါတယ်
အင်ကျတဲ့ငယ်တောင်ပိုင်းကဟိုက်ဒရာဘတ်မြို့မှာတော့လူတွေဟာသူတို့ရဲ့အသက်ရှူခက်ခဲတဲ့ပြဿနာကိုအခမဲ့ကုသပေးတဲ့နေရာတစ်ခုမှာနှစ်စဉ်နှစ်တိုင်းလူထောင်ထောင်ချီစောက်ဆိုင်ပြီးကုသမှုခံယူကြပါရယ်။ဂဟသီလီကိုဘတ်တီနီကုမိသားစုရဲ့ရိုးရတိုင်းရင်ပရစီတွေနဲ့ရောပြီးရှာပတိအာပတိမြို့ချရတာပါ။ဒီလိုပေးဝေမှုကိုလွန်ခဲ့တဲ့တစ်ပေါင်း160ကျော်လောက်ကတည်းကမစ္စတာဗီရနာကုမိသားစုကစတင်ခဲ့တာဖြစ်ပြီးတော့အခုလိုလျှို့ဝှက်တားရေးပရစီနဲ့စေကုသရမှာသုံးတဲ့ရေတွေကိုသူတော်စကြီးတစ်ပါးကကြုံပြခဲ့တာပါ။နောက်ပြီးဒီလိုကုသဖို့ကိုလည်းအဲ့ဒီသူတော်စကြီးကလက်ညှိုးခဲ့တာလို့ဆိုပါရယ်။ဒီနေ့မှာတော့မိုးရသည့်အစဖြစ်တဲ့ Briga Sierra Carti ရက်ကိုယူပြီးချိပခဲ့တာဘယ်ကန်တက်ကလူထောက်ချီပြီးတော့ရောက်လာခဲ့ကြပါရယ်။ဒီစင်းကြီးကိုသုံးမြင်တော့နောက်ထပ်နှစ်ရက်လောက်သူတို့ပေးတဲ့အဝါရောင်တားရေးစေကိုစားရမှာဖြစ်တဲ့အပြင်နောက်ထပ်45ရက်အထိသူတို့ညွှန်ကြားတဲ့အတိုင်းအစားအသောက်ကိုလည်းစားရမှာပါဒီစင်းဒီအတိုင်း3နှစ်ဆက်တိုက်ကိုရေလုံးဝပျောက်ကင်းစေမယ်လို့လည်းကြေညာထားတာပါပန်းထိုင်ချက်ယောဂလုံးဝပျောက်မပျောက်ခစ်သစ်စေးပညာအရာတိတ်ပံမိကြအတိမပြုတ်နိုင်ပေမဲ့လည်းလူတွေကတော့သူတို့ယုံကြည်မှုအပေါ်အခြေခံပြီးကုသမှုတွေကိုခံယူနေကြပါရဲ့ရှင်
ဒါကတော့ကဘာတလွှားထူးခြားစံပြအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE မြန်မာပိုင်းရဲ့တင်းတင်းလေးမြန်မာခင်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလှန်ကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံလျှက်စစ်စွမ်းအင်ဝန်ကြီးဌာနနဲ့စွမ်းအင်ဝန်ကြီးဌာနတို့နဲ့ထိုင်းနိုင်ငံစွမ်းအင်ဝန်ကြီးဌာနတို့ကြား MOU နားလည်မှုစာချုပ်လာပြီးဒီကနေ့နေပြည်တော်မှာလက်မှတ်ရေးထိုးကြမယ်လို့ထိုင်းစွမ်းအင်ဝန်ကြီးဌာနအရာရှိသူပြောတာကိုကားပြီးတော့ထိုင်းနိုင်ငံထုတ် The Nation သတင်းစာမှာကိုကားဖော်ပြထားပါတယ်။လီဘီးယားနိုင်ငံမှာအမေရိကန်ကပြုလုပ်ခဲ့တဲ့လေကြောင်းစစ်ဆင်ရေးအတွင်း2013ခုနှစ်တုန်းကအယ်ဂျီးရီးယားနိုင်ငံကဒန်ဝေပိုက်လိုင်းကိုတိုက်ခတ်ခဲ့မှုနဲ့အလို့ရှိနေတဲ့အခေရာအဖွဲ့ထိတ်တန်းကောင်းဆောင်တဦးသေဆုံးသွားတယ်လို့နိုင်ငံတကာကအသိအမှတ်ပြုထားတဲ့လီဘီးယားအစိုးရကပြောပါတယ်။လီဘီးယားနိုင်ငံအခြေပိုင်းမှာစနေနေ့ကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမော့ကတာဘယ်မော့ကတာဆိုသူတေဆုံးသွားတယ်လို့လီဘီးယားအရာရှိတွေကပြောပါတယ်။အမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လီဘီးယားနိုင်ငံအတွက်မှာရှိတဲ့အခေရာအဖွဲ့နဲ့ဆက်နွယ်မှုရှိတဲ့အကြမ်းဖက်သမားတဦးတေဆုံးသွားတယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ရဗိုလ်မှူးကြီးစတီဗ်ဝါရင်ကတင်းငွေနေနေမှာပြောပါတယ်။လေကြောင်းတိုက်ခိုက်မှုတွေဟာအောင်မြင်တယ်လို့စစ်တပ်အရာရှိတွေကပြောတယ်လို့ပြောသူကပြောတာလည်းလို့တိုက်ခိုက်မှုနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။Sign in Blood Battalion လို့သူတို့ကိုသူတို့အမည်ပေးထားတဲ့အဖွဲ့ရဲ့ခေါင်းဆောင် Bell Mukhtar ကိုအမေရိကန်နိုင်ငံသားရဲ့ဌာနကစုငွေ$5,000ထုတ်ပြန်ထားတာဖြစ်ပါတယ်။အမေရိကန်နိုင်ငံသား3ယောက်အပါအဝင်လူပေါင်း39ဦးသေဆုံးခဲ့တဲ့အဲ့ဒီ Algeria နိုင်ငံအတွင်းကဒဏ်ငွေပိုက်လိုင်းကို2013ခုနှစ်တုန်းကတိုက်ခိုက်မှုမှာ Mukhtar Bell Mukhtar ကဦးဆောင်ပါဝင်ခဲ့တယ်လို့အမေရိကန်အစိုးရကစွပ်စွဲထားတာဖြစ်ပါတယ်။ဒီမင်းနိုင်ငံမှာလာနေချီကြာလာနေပြီဖြစ်တဲ့ပြည်ပခအဆုံးတိုက်ရေးအတွက်တစ်ဖက်နဲ့တစ်ဖက်တိုက်ခတ်နေကြတဲ့အုပ်စုတွေဟာပထမဆုံးအကြိမ်ဖြစ်ဂျနီဗာမြို့တော်မှာတွေ့ဆုံဆွေးနွေးကြဖို့တောင်းနေကြပြီဖြစ်ပါတယ်။ကတ်လက်နက်ကိုင်တွေဟာ IS Islamic စစ်သွေးကြွတွေအခိုင်အမာထိန်းချုပ်ထားတဲ့တူရကီနဲ့စပ်အနီးကအဓိကကြတဲ့စီးရီးယားနိုင်ငံရဲ့တယ်အဘီယတ်မြို့အနီးကိုချစ်ကပ်လာနေပြီလို့ဆိုပါတယ်။
တင်လာနေမနေ့ဖက်ထိတ်တန့်ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုကုစားဝင်နိုင်ခြင်းညသွားခဲ့တာဖြစ်ပါတယ်ခင်ဗျာအခုမှနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ် VOE ရဲ့တင်လာနေမနေ့ခင်းအစီအစဉ်တွေကို line to meter 32 40 49နဲ့ line lab meter 190လောက်ကနေအတန်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးမင်္ဂလာရှိသောနေ့တစ်နေ့ပိုင်ဆိုင်နိုင်ကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ဆံမိုးပါခင်ဗျာ
This program has come to you from the Voice of America, Washington.